to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင်2019ခုနှစ်ဧပြီလ17ရက် VOA American တန်ရဲ့ကြာသပတေးညပိုင်း 9:00 နာရီကနေ 10:00 နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညပိုင်းစီစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ်ရှင်
။ကျွန်တော်အောင်လင်ဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ဆူရနိုင်ငံကိုနှစ်ပေါင်း30ကြာအုပ်ချုပ်ခဲ့တဲ့တမတ်အိုမာအယ်ဘာရှားကိုစစ်တပ်ကဖယ်ရှားလိုက်ပါတယ်။အင်တာနက်မှာလေးဝဲချက်လက်တွေဖွင့်ချနေတဲ့ WikiLeaks website ထူထောင်သူ Julian Assange ကိုကွန်ပျူတာစနစ်ဖောက်သွင်းမှုနဲ့အမေရိကန်တရားရေးဌာနကဆွဲချက်တင်လိုက်ပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုမဆုမျက်မှောင်နဲ့တူညီညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမှာကတော့ငင်းငင်းရေးဆွေးနွေးပွဲတွေပြန်ဆက်နိုင်ရေးအပါအဝင်တက်မတော်နဲ့နှစ်ဖက်ထိတွေ့မှုတွေရှိနေတဲ့ကိစ္စနဲ့ပတ်သက်ပြီးကရင်အမျိုးသားစည်းရုံး KNU နဲ့အမျိုးသားပြည်လည်တင်မြင်ရေးငင်းငင်းရေးဗဟုဌာန NRPC တို့ဒီကနေ့နေပြည်တော်မှာအလို့သဘောတွေ့ဆုံဆွေးနွေးခဲ့ပါတယ်။
နှစ်ဖက်အမြင်တွေကိုလည်းတင်ပြခဲ့တယ်။တော်တော်လည်းဒီကဘာဆွေးနွေးအားကောင်းကောင်းနဲ့နှစ်ဖက်လုံးကဆွေးနွေးနိုင်ခဲ့တယ်။အဲ့တော့ရှေ့ဆက်ကျွန်တော်တို့
KNU အထွေထွေတွင်မှုချုပ်ဖဒိုစောကြတို့မှပြောသွားတာပါ။အပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒီသတင်းလွှာနဲ့အတူနိုင်ငံသားတွေရဲ့ပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုတွေကိုကာကွယ်ပေးဖို့ရည်ရွယ်ပြဋ္ဌာန်းထားတဲ့ဥပဒေကိုလွဲမားစွာတရားစွဲဆိုတာတွေပုံများလာနေတဲ့အကြောင်းနဲ့တခြားစိတ်ဝင်စားပွဲသတင်းလွှာတွေကိုလည်းနားဆင်ရပါမယ်။ဒါ့အပြင်တကြံတေးသချင်းတစ်ပုဒ်နဲ့လည်းထုတ်လွှင့်ပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ယူဝက်မှာတော့ပတ်စင်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍ၊ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာကဏ္ဍတွေကိုနားဆင်ရပါမယ်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်ဦးနဲ့မတ်စုမြတ်မှုတို့ကပြောပြပေးပါရှင
်။ဆူရနိုင်ငံကိုနှစ်ပေါင်း30ကြာအာဏာရှင်ဆန်ဆန်အုပ်ချုပ်ခဲ့တဲ့ပေါ်စန့်ကျင်ကန့်ကွက်မှုတွေလေးလနီးပါးကြာကြုံခဲ့ရပြီးတဲ့နောက်တမန်အိုမာအယ်ဘာရှားကိုစစ်တပ်ကဖယ်ရှားလိုက်ပါတယ်။သမ라우လုံခြုံတဲ့နေရာတစ်ခုမှာထိမ့်သိမ်းထားတဲ့အကြောင်းလဲကာဝေးဝင်ကြီးအဝတ်မိုဟာမက်အခမက်အပ်အော့ဖ်ကဒီနေ့ရုပ်မြင့်တန်ကြီးကကြီးညာရမှာပြောလိုက်တာပါနိုင်ငံတော်အရေးပေါ်အခြေအနေကြီးညာလိုက်ပြီးတိုက်ပွဲကိုနှစ်နှစ်ကြာအုပ်ချုပ်မဲ့ကောင်စီတရက်ကိုဖွဲ့စည်းလိုက်ကြောင်းလဲပြောပါတယ်ပြည်နယ်နဲ့ဒေသန္တရအစိုးရအဖွဲ့တွေအားလုံးကိုဖျက်သိမ်းလိုက်ကြောင်းလဲကြီးညာခဲ့တာပါသမ라ရာထူးကဖယ်ရှားခံရတဲ့အတွက်ထောင်နဲ့ချီတဲ့လူတွေကလည်းခတ်တုံးမျိုးလမ်းတွေပေါ်ထွက်လာကြပြီးကာကြာကုံညာအဲ့ဘာရှားကိုစန့်ကျင်တဲ့ကြွေးကြော်တဲ့နေအဟိပီအောင်မွေးခံခဲ့ကြပါတယ်ဆူရနိုင်ငံမှာဩဇာရှင်ဝါကြီးမားတဲ့အမျိုးသားလူညိုရင်းနဲ့ထောက်လိုက်ဌာနကနိုင်ငံတော်မှာဖန်ဆီးထားတဲ့နိုင်ငံရေးကျင်းသားတွေအားလုံးကိုပြန်လွှတ်ပေးမယ်အကြောင်းနိုင်ငံပိုင်သတင်းဌာနကအစိုးရအိမ်မှာကြေညာခဲ့တာပါဒါပေမဲ့လည်းနိုင်ငံရေးကျင်းသားတွေလွှတ်မပေးလို့ဆိုပြီးနိုင်ငံရှိပိုင်းကပော့ဆူရန်နဲ့ကာဆလာမျိုးတွေကထောက်လိုက်ဌာနစာအုပ်တွေကိုဆန္ဒပြသူတွေကတက်ခတ်ခဲ့ကြကြောင်းလည်းကိုယ်တိုင်တွေ့တဲ့သူတွေကပြောပါတယ်တမန်ဘာရှားအစိုးရရဲ့စီးပွားရေးစီမံခန့်ခွဲမှုတွေကြောင့်ကုစင်းတုံးတွေနဲ့လောင်စာဆီဆီတွေတဟုန်တို့မြင့်တက်ခဲ့တယ်လို့နိုင်ငံချောင်းဝေပြက်လက်မှုတွေကျင်းရတယ်ဆိုပြီးပြီးခဲ့တဲ့နှစ်ဒီဇင်ဘာလ9ရက်နေ့ကဆန္ဒပြပွဲတွေပေါ်ပေါက်လာခဲ့တာပါ1989ခုနှစ်မှာအာနာသိမ့်ပြီးတက်လာတဲ့သမ္မတဘာရှားဆူရကတော့ဆန္ဒပြပွဲတွေကိုအစောပိုင်းနှိမ်နှင်းမှုတွေမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်ဖေဖော်ဝါရီလ22ရက်နေ့မှာပဲတနင်္ဂနွေလုံးအရေးပေါ်အခြေအနေကြီးညာခဲ့တာဖြစ်ပါတယ်
EU ယောပသမဂ္ဂရဲကနေဗြိတိန်နိုင်ငံနှုတ်ထွက်မဲ့ရက်ကိုအောက်တိုဘာ31ရက်နေ့အထိနောက်ဆုတ်ပေးဖို့ EU ခေါင်းဆောင်တွေသဘောတူခဲ့ကြပါတယ်ဗြိတိန်နိုင်ငံနှုတ်ထွက်ပြီးနောက်ပိုင်းနှစ်ဖက်လိုက်နိုင်ရမယ့်သဘောတူညီချက်တွေနဲ့ပတ်သက်လို့ဗြိတိန်ပါလီမန်မှာအတိမပြုတ်နိုင်တဲ့အတွက်အခုလိုနောက်ဆုတ်ခဲ့ရတာဖြစ်ပါတယ်ဘယ်ဂျီယမ်နိုင်ငံဘရပ်ဆဲလ်စ်မြို့တော်မှာကြာသပတေးနေ့အခုရက်အထိအရေးပေါ်ဆွေးနွေးပွဲလုပ်ခဲ့ရပြီး EU ကထပ်နောက်ဆုတ်ပေးခဲ့ပါတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေနဲ့ EU ကြားရရှိထားတဲ့သဘောတူညီချက်တွေကိုအောက်တိုဘာ31ရက်မတိုင်ခင်နှစ်ဖက်လုံးမှအတည်ပြုနိုင်မယ်ဆိုရင်တော့အတည်ပြုနိုင်ခဲ့တဲ့လရဲ့နောက်လပထမဆုံးနေ့မှာဗြိတိန်နှုတ်ထွက်ရမယ်ဆိုတဲ့ချွင်းချက်တော့ရှိပါတယ်။ဗြိတိန်ဝန်ကြီးချုပ်မေကတော့သူ့အနေနဲ့ EU ရဲကနေဗြိတိန်နိုင်ငံအမြန်ဆုံးနှုတ်ထွက်ရေးကိုလိုလားပြီးမေလ22ရက်မတိုင်ခင်နှုတ်ထွက်ချင်တယ်လို့ပြောကြားခဲ့ပါတယ်။ဗြိတိန်နှုတ်ထွက်မဲ့ရက်နောက်ဆုတ်သွားတဲ့အတွက်မေလ23ရက်ကနေ26ရက်နေ့အထိကျင်းပမဲ့ဥရောပပါလီမန်ရွေးကောက်ပွဲတွေမှာဗြိတိန်ကပါဝင်ရှင်ပြန်ရမှာဖြစ်ပါတယ်။နှုတ်ထွက်တဲ့ရက်ရွှေဆိုင်တာနဲ့ပတ်သက်လို့ဝန်ကြီးချုပ်မေကဗြိတိန်အောက်လွှတ်တော်မှာဒီကနေ့ရှင်းလင်းပြောကြားဖို့ရှိပါတယ်။ဒီချိန်ထဲမှာပဲအတည်ပြုချက်ရနိုင်မဲ့သဘောတူညီချက်ရဖို့အတိုက်အခံလေဘာပါတီနဲ့လည်းဆက်လက်ဆွေးနွေးညှိနှိုင်းနေပါတယ
်။အင်တာနက်မှာလေးဝဲချက်လက်တွေဖွင့်ချနေတဲ့ WikiLeaks website ထူထောင်သူ Julian Assange ကိုကွန်ပျူတာစနစ်ဖောက်ထွင်းမှုနဲ့အမေရိကန်တရားရေးဌာနကဆွဲချက်တင်လိုက်ပါတယ်။အမေရိကန်ကာဝေးဝန်ကြီးဌာနကကွန်ပျူတာစနစ်ကိုဖောက်ထွင်းပြီးလေ့ဝဲချက်လက်တွေကိုခိုးယူရမှာအမေရိကန်စစ်ထောက်လိုင်းရေးဌာနကကြွန့်ကျင်သူ Chelsea Manning ကိုအကူအညီပေးခဲ့တဲ့အကြောင်းလဲတရားရေးဌာနရဲ့ကြီးညာချက်ကဖော်ပြထားတာပါ။လန်ဒန်မြို့ကအီကွေဒေါ်တန်ရုံမှာပရိရှတ်ရဲတပ်ဖွဲ့ကအဆန်းကိုဖမ်းဆီးလိုက်ပြီးနိုင်ပိုင်းကြံမှာပဲအမေရိကန်တရားရေးဌာနရဲ့ ထုတ်ပြန်ချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။အဆင်ကတော့ကိုပိုင်လိမ်မိုင်းဆိုင်ရာစော်ကားမှုဆွဆွဲခြင်းနဲ့ဆွေရနိုင်ငံမှာတရားစွဲခံထားရတဲ့အတွက်ပြန်ဖို့ခံရမှာကိုရှောင်ရှားပြီး2012ခုနှစ်ကလေးကလန်ဒန်မြို့ကအီကွေဒေါ်တန်ရုံမှာခိုးလုံနေတာပါ။ဆွေရနိုင်ငံကနောက်ပိုင်းမှာအမှုကိုယူသိမ်းပေမဲ့အမေရိကန်ဆွေရရဲ့လေ့ဝယ်သတင်းချက်လက်တွေကို WikiLeaks website မှာဖော်ပြခဲ့မှုတွေဗြိတိသျှအနာဝင်တွေကဖန်ဆီးပြီးအမေရိကန်ကိုလွှဲပြောင်းပေးမှာစိုးရိမ်နေတဲ့အတွက်တန်ရုံမှာဆက်လက်ခိုးလုံနေတာဖြစ်ပါတယ်။ဗြိတိသျှရဲတပ်ဖွဲ့ကတော့တရားရုံးကစင်ခေါ်တာကိုပြောက်ကွက်မှုနဲ့2012ခုနှစ်ဇွန်လထဲမှာဗြိတိသျှအနာဝင်တွေထုတ်ပြန်ထားတဲ့ဖောင်ရမ်းနဲ့အီကွေဒေါ်တန်ရုံမှာဒီနေ့ပဲဖန်ဆီးလိုက်တာဖြစ်တဲ့အကြောင်းကြေညာခဲ့တာပါ။အီကွေဒေါ်ဆွေရကခိုးလုံွင့်ပြန်လည်ယူသိမ်းလိုက်ပြီးတော့တမ်မတ်ကြီးကရဲတပ်ဖွဲ့ကိုတန်ရုံမှာလာရောက်ဖမ်းဆီးဖို့ဖိတ်ကြားခဲ့တာလို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ Ecuador သမ္မတလင်နယ်မော်ရီနိုကတော့အဆက်ရဲ့အပြုအမူတွေပေါ်တီးမခံနိုင်တော့တဲ့အတွက်ဆက်လက်လက်ခံမထားဖို့ဆုံးဖြတ်ခဲ့တဲ့အကြောင်းဒီနေ့ပဲဗီဒီယိုနဲ့ကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။တန်ရုံမှာခိုးလုံနေစဉ်ခွင့်ပြုချက်မရဘဲ electronic ကိရိယာတွေတက်စင်တာလူညွေးကင်မရာတွေကိုမမြင်နိုင်အောင်ဖုံးကွယ်ထားတာလူညွေးအဆောင်တွေပေါ်လက်မခံနိုင်တော့တဲ့ဆက်ဆံမှုတွေအပြင်တန်ရုံရဲ့လူညွေးဆိုင်ရာအချက်လက်ဖိုင်တွေကိုခွင့်ပြုချက်မရဘဲကြည့်ရှုလာရှိခဲ့တဲ့အကြောင်းလဲ Ecuador သမ္မတကပြောဆိုခဲ့တာပါ။ Vatican ကက်သလစ်ခရစ်ယာန်ကျောင်းတော်နဲ့ပတ်သက်တဲ့ထောက်ထားတွေကိုမကြားသေးခင်တုန်းကဖွင့်ချခဲ့ပြီးတဲ့နောက်မှာရောဒီမတန်ငယ်မှာပါ WikiLeaks ကလုတ်ပေါ်ကံပတ်တွေသူ့ကိုလာရောက်တွေ့ဆုံတော်လည်းရှိခဲ့ကြောင်းနဲ့ဒီချက်ဟာတခြားနိုင်ငံရဲ့ပြည်ရင်းရေးတွေကိုစွပ်ပစ်နေတဲ့ဖွဲ့စည်းတစ်ခုနဲ့ဆက်လက်ပတ်သက်နေစေဖြစ်တယ်ဆိုတော့ပြသရရောက်တဲ့အကြောင်းလဲ Ecuador သမ္မတကပြောဆိုခဲ့ပါတယ်။
အမေရိကပြည်ထောင်စုတဲကိုအန္တရာယ်ရှိသူတွေအများကြီးတရားမဝင်ဝင်လာနေတာတားဆီးနိုင်ဖို့နိုင်ငံတောင်ပိုင်းနယ်စပ်ကိုနောက်ထပ်တပ်တွေဆေးလွတ်ဖို့လိုမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။စစ်တပ်ကိုခြားထားမှာဖြစ်ပေမဲ့စစ်သားတွေအနေနဲ့ရှေ့တန်းမှာလို့တော့လုံးလို့ရမှာမဟုတ်ဘူးလို့ Texas ပြည်နယ်မှာမွေးမြူရေးသမားတွေနဲ့တွေ့ဆုံစဉ်သမ္မတထရမ့်ကပြောကြားခဲ့တာဖြစ်ပါတယ်။တရားမဝင်နိုင်ငံပြောင်းလာသူတွေသူတို့ရဲ့မွေးမြူရေးခြံတွေကိုတရားမဝင်ဖျက်ချုပ်သွားမဲ့ရန်အဆက်မပြတ်ရှိနေတယ်လို့မွေးမြူရေးသမားတွေကလည်းသမ္မတကိုပြောခဲ့ကြပါတယ်။အမေရိကတိုက်အလဲပိုင်းမှာရှိတဲ့ Honduras, Guatemala, El Salvador နဲ့ Colombia နိုင်ငံတွေကရာဇဝတ်ခိုင်းသားတွေကိုအမေရိကန်မှာခိုးယူလူရဲလူတက်ဖို့ဆေးလွတ်နေတယ်လို့သမ္မတထရမ့်ကဆိုပါတယ်။ဒါပေမဲ့မက္ကဆီကိုနိုင်ငံကတရားမဝင်လာသူတွေကကြတော့စိုက်ပျိုးမွေးမြူရေးလုပ်ငန်းတွေမှာလာအလုပ်လုပ်ပြီးပြန်သွားကြတဲ့အတွက်ပြဿနာမရှိဘူးလို့လည်းသမ္မတထရမ့်က San Antonio မြို့မှာပြောကြားခဲ့ပါတယ်။နေဆက်လုံခြုံရေးအတွက်စစ်တပ်ကိုနောက်ထပ်ဖြန့်ချထားမယ်လို့သမ္မတပြောကြားခဲ့တဲ့အပေါ်ကန့်ကွက်ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်။နေဆက်မှာစစ်တပ်ကိုဘလောက်ကြာကြာတာဝန်ချထားမှလဲဆိုတာကိုပူးတွဲစစ်ဦးစီးချုပ်များရဲ့ဥက္ကဋ္ဌနဲ့ဆွေးနွေးနေပြီးအချိန်တိုပဲဖြစ်ပါလိမ့်မယ်လို့ယာယီကာကွယ်ရေးဝန်ကြီးပက်ရှန်နဟန်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်မြန်မာဘာသာအစီအစဉ်ရဲ့ကြာပြင်းနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တောင်ကိုရီးယားနိုင်ငံမှာနှစ်ပေါင်း65နှစ်ကြာကျင်းသုံးလာခဲ့တဲ့ကိုယ်ဝန်ဖျက်ချခွင့်တားမြစ်တဲ့ဥပဒေကိုဖွဲ့စည်းပုံအခြေခံဥပဒေထိရောက်ကပယ်ဖျက်လိုက်ပါတယ်။ဥပဒေဟာအမျိုးသမီးတွေကိုယ်ပိုင်ဆုံးဖြတ်ခွင့်ကိုကန့်သတ်ရရောက်တဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီတဲ့အကြောင်းတမန်ဝင်ဆုံးဖြတ်ချက်ကိုဒီနေ့ကြီးညာချိန်မှာပြောဆိုလိုက်တာပါ။ဆုံးဖြတ်ချက်ကိုတော့ထောက်ခံမဲ9မဲ၊ကန့်ကွက်မဲ2မဲနဲ့အတည်ပြုလိုက်တာပါ။ကန့်သတ်ချက်တွေကိုဖယ်ရှားပြီးအစားထိုးမဲ့ဥပဒေစည်းတစ်ရပ်ကိုလွှတ်တော်ကအတည်မပြုနိုင်ဘူးဆိုရင်တော့ဖွဲ့စည်းပုံအခြေခံဥပဒေတရားရုံးရဲ့ဆုံးဖြတ်ချက်ဟာ2021ခုနှစ်ဇန်နဝါရီလ1ရက်နေ့မှာအလိုလျောက်အတည်ပြုမှာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံကလက်ရှိကိုယ်ဝန်ဖျက်ချခွင့်တားမြစ်တဲ့ဥပဒေအရဒေသဖြစ်ကြတဲ့အမျိုးသမီးအနေနဲ့ထောင်နဲ့တစ်နှစ်ကြာခံရမှာဖြစ်တယ်လို့ဖျက်ချပေးတဲ့ဆရာဝန်အနေနဲ့လည်းထောင်နဲ့တစ်နှစ်အပြစ်ပေးခံကြရမှာပါ။ဒါမှမဟုတ်အာရမပြုခြင်းမှုကြောင့်ဒါမှမဟုတ်သွေးသားအရင်းချာနဲ့ရလာတဲ့ကိုယ်ဝန်ကိုဖျက်ချတာမျိုးမျိုးရိုးလိုက်တဲ့ရောဂါစိုးတစ်ခုဒါမှမဟုတ်လည်းကျန်းမာရေးအတွက်အန္တရာယ်ရှိတဲ့အခြေအနေနဲ့ကြုံနေရတဲ့အမျိုးသမီးတွေကိုယ်ဝန်ဖျက်ချတာမျိုးကိုတော့ချွင်းချက်ဖြစ်နေခွင့်ပြုထားပါတယ်။2012ခုနှစ်မှာတော့ဥပဒေကိုဆက်လက်ကျင့်သုံးဖို့ဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကဆုံးဖြတ်ခဲ့ဥပါတယ်။ဒါပေမဲ့လည်းဥပဒေကိုဖျက်သိမ်းလှုပ်ရှားသူတွေကတော့တားမြစ်ချက်ကြောင့်အမျိုးသမီးတွေအနေနဲ့ဥပဒေကိုချိုးဖောက်ပြီးကိုယ်ဝန်ဖျက်ချတာတွေကိုယ်ဝန်ရလာတဲ့အမျိုးသမီးတွေအနေနဲ့ပညာရေးကိုဆွတ်လွတ်ရတာမျိုးတွေလို့နှိမ့်နာမှုတွေရှိနေတဲ့အတွက်ဖျက်သိမ်းဖို့တောင်းဆိုထားတာဖြစ်ပါတယ်။
မြောက်ကိုရီးယားနိုင်ငံပေါ်တန်ခတ်အရေးယူထားသူတွေကိုရန်လိုသူတွေအဖြစ်နဲ့ကောင်းဆောင်ကင်ဂျုံအန်ဒါကတိုက်ခိုက်ပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာတောင်ကိုရီးယားသမ္မတနဲ့အမေရိကန်သမ္မတတို့ထိပ်သီးဆွေးနွေးကြဖို့နိုင်ပိုင်းအလိုမှာပဲမြောက်ကိုရီးယားကောင်ဆောင်ရဲ့တိုက်ခိုက်ပြောဆိုမှုကို မြောက်ကိုရီးယားအစိုးရသတင်းမီဒီယာကထောက်ထွင်းခဲ့တာပါမြောက်ကိုရီးယားကဒူးထောက်လာလိမ့်မယ်လို့ဆိုတဲ့အတွက်မှားနဲ့ပိတ်ဆို့တန်ခတ်နေသူတွေကိုဖြည့်ရှင်းသွားမယ်လို့ကင်ဂျုံအန်ကကတိပြုခဲ့ပါတယ်ဒီကနေ့ဂျာတာဘရင်းနေ့နှောင်းပိုင်းကြရင်တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့အင်ပြူတော်မှာတွေ့ဆုံကြမှာပါမြောက်ကိုရီးယားရဲ့နျူကလ িয়ার ဆွေးနွေးပွဲကိုပြန်လည်အသက်သွင်းနိုင်ဖို့အတွက်မြောက်ကိုရီးယားပေါ်တန်ခတ်မှုတွေလျှော့ပေးဖို့သမ္မတမွန်ဂျေအင်းကသမ္မတထရမ့်ကိုတိုက်တွန်းလိုက်မယ်လို့ခန့်မှန်းရပါတယ်မြောက်ကိုရီးယားဘက်ကနျူကလ িয়ার ဖျက်သိမ်းမှုတွေကိုတိတိတတ်တာမလုပ်သေးသေး၍တန်ခတ်အရေးယူမှုတွေချမှတ်ထားမှာဖြစ်တယ်လို့အမေရိကန်အစိုးရကတော့ပြောကြားထားပါတယ်
တောင်ကိုရီးယားသမ္မတမွန်ဂျေအင်းကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်အင်ပြီးတော့မှဒီနေ့လက်ခံတွေ့ဆုံရမှာကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးအဓိကအာရုံစိုက်ဆွေးနွေးမှာဖြစ်ပါတယ်။သမ္မတထရမ့်ကတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဟန်နဲ့နှစ်ချိန်ထိပ်သီးတွေ့ဆုံပြီးနောက်ဆုံးအချိန်ဖေဖော်ဝါရီလနဲ့တွေ့ဆုံရမှာတော့တစုံတရာသဘောတူညီချက်မရဘဲနဲ့အဆုံးသတ်ခဲ့တာပါ။အမေရိကန်ထက်လို့တော့မှကိုရီးကတနာကတော့သမ္မတထရမ့်အနေနဲ့ခိုင်မာတောင်းဆိုတာတွေမရှိဘဲမြောက်ကိုရီးယားကိုအလျှော့ပေးလက်ရောရင်မှားလိမ့်မယ်လို့ VOA ကိုရီးယားထံကပြောခဲ့တာပါ။တခြားအထက်လွှတ်တော်အမတ်တော်များလိုပဲနျူကလ িয়ার ကင်းစင်ကြိုးပမ်းမှုတွေမှာအမေရိကန်နဲ့တောင်ကိုရီးယားတို့ကြားဆက်ဆံရေးဟာအရေးကြီးတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်ထက်လွှတ်တော်အမတ်ဒန်ဆူလီဗန်ကလည်းရုရှားနဲ့တရုတ်နိုင်ငံတို့ကအမေရိကန်နဲ့တောင်ကိုရီးယားကြားသူ့အခွင့်အရေးဆက်စုနည်းနဲ့ချီကြိုးစားနေတာရှိတယ်ဆိုပြီးသတိပေးပြောကြားထားပါတယ်
အိန္ဒိယနိုင်ငံမှာဝင်ကြီးချုပ်ယာရုအပါအဝင်အထွေထွေရွေးကောက်ပွဲတွေကိုဒီကနေ့စတင်ကျင်းပပါရယ်လူဦးရေ 1.3 ဘီလီယံရှိတဲ့ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံမှာမဲပေးပိုင်ခွင့်ရှိသူကတန်း900လောက်ရှိပါရယ်သတင်း6ပတ်လောက်အဆင့်ဆင့်ကျင်းပသွားမယ်အိန္ဒိယနိုင်ငံရွေးကောက်ပွဲတွေအတွက်ပထမအဆင့်မှာလူပေါင်း142တန်းလောက်မဲပေးကြမှာဖြစ်ပါရယ်သမ္မတနရင်ဒရာမိုဒီနဲ့သူ့ရဲ့ဟိန္ဒူအမျိုးသားရေး BJP ပါတီကလူကြိုက်များနေပေမဲ့လေယာစိုက်ပျိုးရေးလုပ်ငန်းတွေရဲ့ဝင်ငွေကျဆင်းနေတဲ့ကျေးလက်ဒေသတွေမှာတော့မကျေနပ်မှုတွေတိုးနေပါတယ်အခုနှစ်ဖေဖော်ဝါရီလတုန်းကအိန္ဒိယအုပ်ချုပ်တဲ့ကက်ရှမီးယားဒေသမှာလူပေါင်း40လောက်သေဆုံးခဲ့တဲ့လုံခြုံရေးရင်နှံပေါ်ကာဗွန်ခွဲတိုက်ခိုက်မှုပေါ်ဝင်ကြီးချုပ်ရဲ့တုံ့ပြန်မှုကြောင့်လူထုထောက်ခံမှုတော်တော်လေးပြန်လှခဲ့ပါတယ်။အိန္ဒိယနိုင်ငံတော်ဝန်ရွေးကောက်ပွဲတွေမေလ19ရက်နေ့မှာအဆုံးသတ်မှာဖြစ်ပြီးတော့ရလဒ်ကိုတော့မေလ23ရက်နေ့မှာကြေညာမှာဖြစ်ပါတယ်ရှင်။
ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မလို့ပြောပြပေးခဲ့တာပါ။ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့ internet ဆာမျက်နှာ burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာတိုက်ရိုက်နာဆင်နိုင်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။လက်တလို့ရက်တက်နေတဲ့ငင်းငယ်ဆွေးနွေးပွဲတွေပြန်ဆနိုင်ရေးအပါအဝင်တက်မတော်နဲ့နှစ်ဖက်ထိတွေ့မှုတွေရှိနေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးကရင်မျိုးသားစည်းရုံး KNU နဲ့အမျိုးသားပြည်လည်တင့်မြတ်ရေးငင်းချင်းရေးဗဟုဌာန NRPC တို့ဒီကနေ့နေပြည်တော် NRPC ရုံးမှာအလွတ်တဘောတွေ့ဆုံဆွေးနွေးခဲ့ပါတယ်။နှစ်ဖက်အမြင်တွေကိုပွင့်ပွင့်လင်းလင်းဆွေးနွေးနိုင်ခဲ့တဲ့အတွက်အားရကျေနပ်တဲ့အကြောင်း KNU တာဝန်ရှိသူတွေကပြောလိုက်ပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
ဒီနေ့ဆွေးနွေးပွဲကိုအားရကျင်းတကြောင်းနဲ့ရှေ့ဆက်ပြီးတော့ငင်းငယ်ရေးအတွက်အကောင်းဆုံးနည်းလမ်းကိုဘယ်လိုဆောင်ရွက်ကြမလဲဆိုတာနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြသလိုနှစ်ဖက်အများဆုံးပြန်တွေ့ဆုံကြဖို့လည်းသဘောထားရှိကြောင်း KNU ရဲ့ထွေထွေအတွင်းရေးမှူးချုပ်ဘဒိုစောတာဒုံမူက VOA ကိုပြောပါတယ
်။အကောင်းပါလေကျွန်တော်တို့ပြုမင်းနေနဲ့ကျွန်တော်တို့တော့နှစ်ဖက်အမြင်တွေကိုလင်းတင်ပြခဲ့တယ်။ဟုတ်တော်တော်လည်းဟိုဆက်ပါဆွေးနွေးအကောင်းဆုံးနဲ့နှစ်ဖက်လုံးကဆွေးနွေးနိုင်ခဲ့တယ်။အဲ့တော့ရှေ့ဆက်ကျွန်တော်တို့ဒီစီတီကန်ခံရတဲ့ငင်းချင်းရရှိဖို့အတွက်သွားတဲ့နေရာမှာဘလို့ပူတွဲလုပ်ဆောင်နိုင်ခဲ့လမ်းကြောင်းကိုခေါ်ထုတ်မလဲဆိုတာကိုလည်းကျွန်တော်တို့ဆွေးနွေးနိုင်ခဲ့တာပါနော
်။2018မလဇန်လောက်ကစတင်ခဲ့တဲ့ကရင်ပြည်နယ်ဖာပွန်ခရိုင်နယ်မှာတပ်မတော်ရဲ့လမ်းဖောက်လုပ်မှုတွေနဲ့ပတ်သက်ပြီးကရင်အမျိုးသားလူမျိုးရေးတပ်မတော် KNU KNLA တပ်မဟာ9နဲ့ထိတွေ့မှုတွေပြန်ဆခဲ့ရဖြစ်ပါတယ်။ KNU ဘက်ကတော့တပ်မတော်အနေနဲ့ဒီကိစ္စဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးစာချုပ် NCA ကိုချိုးဖောက်နေရလို့ပြောပါတယ်။တပ်မတော်ဘက်ကတော့တိုက်ရိုက်ခါတည်ဖို့အတွက်လမ်းဖောက်တာလို့ဆိုထားပါတယ်။အဲ့ဒီနောက်ပိုင်းနှစ်ဖက်ယုံကြည်မှုတွေရောနေလာပြီး KNU ဘက်ကငြင်းငြိမ်းဆွေးနွေးပွဲတွေမှာပါဝင်လာဖို့ယာယီရဆိုင်ကြောင်းအစိုးရကိုအောက်တိုဘာ28ရက်မှာသဘောထားထုတ်ပြန်ချက်ပေးပို့ခဲ့ပါတယ်။ KNU KNLA တပ်မဟာ3နယ်မြေပဲခူးတိုင်းကြောက်ကြီးမြို့နယ်မှာလမ်းဖောက်လုပ်နေရတွေကိုလည်းဒေတာဖွံ့ဖြိုးရေးအတွက်ဆက်လုပ်သွားမယ်ဆိုပြီးကာဝေးဦးစီးချုပ်အင်တာနက်ဆာမျက်နှာမှာမတ်လ23ရက်ကကြေညာချက်ထုတ်ပြန်ထားပါတယ်။ KNU ဘက်ကတော့ငင်းငံရေးအတွက် NCA လမ်းကြောင်းအတိုင်းပဲဆက်သွားမယ်လို့ဒီနေ့တွေ့ဆုံပွဲအဖွဲ့မေကွန်းမှာအထွေထွေအတွင်းရေးမှူးချုပ်ဘဒိုစောတာဒုံမူကပြောသွားတာပါ။ အန်စီရဲ့သဘောတူညီမှုယူထားတဲ့လက်နက်ကင်ဖွဲ့တွေကြားမှာစစ်ဆန်ညှိနှိုင်းမှုတွေကိုအပြန်အလှန်နားလည်မှုနဲ့လုပ်သွားကြဖို့လိုကြောင်းအမျိုးသားပြန်လည်သိမ့်မြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC အဖွဲ့ဝင်ပြည်အောင်စုရှေ့နေချုပ်ဦးထွန်းထွန်းဦးကပြောပါတယ
်။ဆက်ဆံရအဖွဲ့အစည်းတွေရဲ့ရည်တည်ချက်တွေကိုလေလံထားတဲ့ဆုတ်ကင်ထားတာမျိုးမဟုတ်ပဲအပေးယူအလျှော့တင်းနဲ့စစ်ဆန်ညှိနှိုင်းဆွေးနွေးနိုင်တဲ့အတိုင်းအတာနဲ့လုပ်ပိုင်ခွင့်တွေအနှင်းလိုက်ဖို့လည်းအရေးကြီးပါတယ်။ဘာဖြစ်လို့လဲဆိုတော့နိုင်ငံရေးဆွေးနွေးပွဲတွေမှာအစုအဖွဲ့တစ်ခုချင်းရဲ့လူလားချက်ဟာတရားရုံးဖြင့်ကြနိုင်မှုဆိုတာဘလို့မှလည်းမဖြစ်နိုင်ပါဘူး။ဒါပြရလဲအပြန်အလှန်နားလည်မှုနဲ့အပြန်အလှန်ယုံကြည်မှုတွေတိစောက်နိုင်မှသာစိတ်ဆန္ဒညှိနှိုင်းခြင်းကိုအောင်မြင်မှာဖြစ်ပါတယ
်။ KNU ဘက်ကအထွေထွေအတွင်းမှုချုပ်ဘဒုစောတာတို့မူတွဲဖက်အတွင်းမှုနှစ်ဘဒုစောတာတို့အမြဲတမ်းဗဟုကော်မတီဝင်ဘဒုစောစိတ်ကေဘုံမှုချုပ်စောတာမလာတော့နဲ့ဘုံမှုစတာမူလာတို့တက်ရောက်ခဲ့ကြတာပါ။ကရင်မျိုးသားအစည်းအရုံး KNU ဟာတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းရေးထဲမှာအကြီးဆုံးဖြစ်ပြီးတမတော်နဲ့နှစ်ဖက်ပြစ်ခတ်မှုရစရေး bilateral agreement ကို2012မှာရေးထိုးခဲ့တာပါ။တနိုင်ငံလုံးပြစ်ခတ်တိုက်ခတ်မှုရစရေးစာချုပ် NCA ကိုတော့2015မှာရေးထိုးခဲ့တာဖြစ်ပါတယ်။မနက်ဖြန်မှာတမတော်နဲ့ KNU တွေ့ဆုံဖို့အစောပိုင်းကစီစဉ်ထားခဲ့ပေမဲ့ KNU ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ရဲ့ကျမ်းမာရေးအခြေအနေကြောင့်မတွေ့ဖြစ်တော့တဲ့အကြောင်း KNU အဖွဲ့ကပြောပါတယ
်။ကိုယ်စားထည့်တဲ့ရင်ပြပို့ထားတာပါ။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။နိုင်ငံသားတွေရဲ့ပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုတွေကိုကာကွယ်ပေးဖို့ရည်ရွယ်ပြဋ္ဌာန်းထားတဲ့ဥပဒေကိုသုံးပြီးလွဲမှားစွာတရားစွဲဆိုရာတွေပုံများလာနေတယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့အသံကပြောလိုက်ပါတယ်။ဒီလိုလွဲမှားစွာဆောင်ရွက်တာတွေရှိနေတဲ့အတွက်ပြန်လည်သုံးသပ်ပြင်ဆင်သင့်တယ်လို့လည်းအသံအဖွဲ့ကထောက်ပြပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုထဲအောင်ခန်းကသတင်းပေးပို့ထားပါတယ်ရှင်။
နိုင်ငံသားတွေရဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကာကွယ်ပေးဥပဒေနဲ့လက်ရှိမှာတရားစွဲဆိုမှုပေါင်း14မှုတိရှိနေပြီးတရားစွဲဆိုခံရသူ38ဦးတိရှိနေတယ်လို့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့အသံကဒီလ10ရက်နေ့ညစွန်းနဲ့ထုတ်ပြန်ထားပါတယ်။ဒီဥပဒေဟာလွတ်လပ်မှုနဲ့လုံခြုံမှုကိုကာကွယ်ပေးတဲ့ဥပဒေဖြစ်ပေမဲ့လူမှု권ရဲ့ပေါ်မှာတာမန်ဝေဖန်ရည်သားမှုတွေကိုတော့မကျေနပ်ကြတဲ့အခါတရားစွဲဆိုဖို့အတွက်အသုံးပြုလာနေကြတယ်လို့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့အသံကမောင်ဆောင်ခါကပြောပါတယ
်။ဟိုမှာလွတ်တော်ကူစလေလို့နောက်ကြတော့အစိုးရအဖွဲ့ကောင်းဆောင်တွေတူတူဝေဖန်လို့ဆိုပြီးရှင်းပြနေတာတွေဖြစ်နေတော့သူတို့ရဲ့ practice ကိုဟိုမှာတကယ်လို့ဒီအစိုးရအဖွဲ့ကဒီတူတူရဲ့ဒါမှမဟုတ်လွတ်တော်ကူစလေတူတူရဲ့ဒီကိုယ်ကအချက်လက်ဒီပုဂ္ဂိုလ်ကဒီပါစနယ်အချက်လက်ဒီ privacy ကိုထိခိုက်ပြီးတော့ထုတ်ဖော်ပြောဆိုတာမျိုးဆိုတော့တကယ်ပေါ့နော်ဒါ privacy ရောရတယ်လို့ကတော့အပြည့်ရှင်းရမယ်အပိုင်းသူတို့အခုကျတော့အဲ့လိုပုံစံမျိုးမဟုတ်ဘဲနဲ့တာမန်ဝီဝန်မှုတရားစားသူရဲ့ပါစနယ်ကိုထိခိုက်ပါတယ်ဆိုတော့ဆွေးနွေးတဲ့တရားစွဲတော်တွေ့ရတယ်ပေါ့ဥပမာဒီလိုမှပါတဲ့ဒီတိုင်းပြည်ကြီးတော်အမတ်တူရဲ့အနေပြီးတော့ဒီပါတီဝင်တချို့နဲ့အရသာအပြည်သူစုစုပေါင်း18ဦးကိုဒီတရားစွဲတာဆိုရင်ဒါအဲ့ဒီလို့တော့အမတ်အကြောင်းနဲ့အမတ်ရဲ့နဲ့ပတ်သက်ပြီးတော့ဒီရှစ်တော်ကော်မတီဘောနမှာပါတီမှာရှင်လို့တော့ကော်မတီကိုတိုင်ကြားစာပို့ခဲ့လို့ဆိုပြီးအဲ့ဒီ18ဦးတရားစွဲတာဆိုတော့အဲ့တော့ပြည်ညာကတိုင်စာပို့တဲ့လူတွေအထတရားပြန်ဆွဲခံနေရတယ်ဆိုတော့ဒါတွေကိုကြည့်ချင်းအပြင်ဒီလက်ရှိကတော့နိုင်ငံသားမျိုးပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကာကွယ်ပေးဥပဒေဟာတကယ်တူရဲ့ဒီရည်ရချက်အတိုင်းကြီးရောက်ရောက်တည်သူကာကွယ်ပေးမနေပဲနဲ့ဒီအစိုးရကိုပဲအကာအကွယ်ပေးနေတဲ့ဒီအရင်ကဒီရှေ့ဆိုးရတော့ကဥပဒေပုံစံတိုင်းပြင်ဖြစ်သွားတယ်လို့ကျွန်တော်တို့ကသုံးသပ်တာပြန
်ဒီဥပဒေကိုအရသာအစိုးရ NND လက်ထက်2018ခုနှစ်မတ်လ10ရက်နေ့မှာပြည်ထောင်စုလွှတ်တော်ကအတည်ပြုပြဋ္ဌာန်းလိုက်တာဖြစ်ပါတယ်ဒီဥပဒေမှာပါဝင်တဲ့ပုံမှန်ရှိစာလုံးမှာလူတဦးရဲ့ဂုဏ်သိက္ခာနဲ့ထင်ပေါ်ကျော်ကြားမှုကိုပုတ်ခတ်တိခိုက်စေရန်တနည်းနည်းနဲ့ဆောင်ရွက်ခြင်းမပြုရဆိုတာပါရှိပါတယ်ဒီပုံမှန်ရှိစာလုံးဟာအသေးရေဖြတ်မှုပုံမှန်900နဲ့သဘောတဘာဝတူညီတဲ့အတွက်ဝေဖန်ရေးသားမှုတွေကိုတရားစွဲဆိုလို့ရနေတာဖြစ်ပါတယ်ဒါနဲ့ပတ်သက်လို့ကိုဆောင်ခါက
လူလိုက်ရဲ့ချက်ဟာပျောက်ဆုံးနေပြီးတော့တကယ်အတတ်ဝင်နေတဲ့လုံးဝမရှိဘဲနဲ့မကောင်းတဲ့ဝဲမားတဲ့ကံပါပေါ့နော်ဒါဒီဥပဒေရအတတ်ဝင်နေတာဖြစ်တဲ့အတွက်ဒီလိုတစ်ခုလုံးကိုပြန်လဲတုံ့တက်ဖို့လိုတယ်။ခံတတ်တဲ့ချက်ကဒီဒီမူလမှုတွေကိုတရားစွဲဆိုလို့ရတဲ့ပုံမှန်ရှိစာလုံးကိုမဖြစ်မီပြဖြတ်ဖို့လိုအပ်တယ်။နောက်တစ်ခုကကြတော့အစွမ်းလာပြောတဲ့ဒီတကယ်နောက်ရောက်ခံလိုက်တဲ့ကိစ္စတွေကိုမှအကျိုးတရားမှုမရှိနေတဲ့အတွက်အဲ့ဒီဟာတွေကိုဖြတ်ပြီးတော့အကျိုးတရားမှုရှိအောင်ဘာတွေပြင်ဆင်မလဲ။ဘာတွေထည့်သွင်းမလဲဆိုတဲ့ဟာတွေပါထည့်သွင်းချင်တာကိုလိုအပ်တယ်လို့ကျွန်တော်တို့မြင်ပါတယ်။
ဒီပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကာကွယ်ပေးဥပဒေဟာရည်ရွယ်ချက်ကောင်းတဲ့ဥပဒေတစ်ခုဖြစ်ပြီးတလွဲအသုံးချပြီးတရားစွဲဆိုတာတွေဖြစ်လာရင်တော့တရားစီရင်ရေးတာဝန်ရှိသူတွေကခြေဖြတ်ဖို့လိုတယ်လို့တုံးသက်သူကတရားလွတ်တော်ရှင်းနေဦးခင်မောင်ဆိုပါ
။ဒ င်မဥပဒေကြီးကတအားချိုးနေတာမဟုတ်ရင်တော့ကျွန်တော်တို့အတွက်လွယ်သုံးချဖို့တလဲသုံးချတယ်ကိစ္စအတွက်သုံးတတ်ဖို့ဟိုမှာဥပဒေကြီးအာဏာပိုင်မှာတာဝန်မရှိဘူးဗျဘုရားတို့တရားရေးအာဏာတရားစီရင်ရေးအာဏာပိုင်ကလည်းဒီဥစ္စာကိုချေဖြတ်ပြီးဖို့လုပ်ပါမယ
်ဒီဥပဒေကိုပြဋ္ဌာန်းခဲ့ခြင်းတော့နိုင်ငံသားတွေရဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်ခွင့်နဲ့လုံခြုံခွင့်တွေကိုကာကွယ်ပေးနိုင်မှုအတွက်အရည်အရွယ်ပြဋ္ဌာန်းခဲ့တာဖြစ်ပေမဲ့နောက်ပိုင်းမှာတော့လူမှုကွန်ရက်ပေါ်မှာဝေဖန်ရေးသားမှုတွေကိုပြစ်မှတ်ထားပြီးတရားစွဲဆိုတာကအများဆုံးဖြစ်နေတာပါခင်ဗျာ
။တော်တာရှင်များရှင်မြမတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ဟာဒီသတင်းပတ်ထဲမှာပဲတရုတ်နိုင်ငံကိုတွားရောက်ခဲ့တယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာလည်းဒီလကုန်ပိုင်းမှာတွားရောက်ဖို့ရှိပါတယ်။မြန်မာထိပ်တန်းခေါင်းဆောင်တွေတရုတ်နိုင်ငံကိုစစ်တိုက်ဆိုသလိုတွားနေကြတာဟာစစ်ဆန်ရေးတွေပုံမနီးကပ်လာတဲ့လက္ခဏာတစ်ခုလို့ဆိုနိုင်ပါသလားမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးငြိမ်းချမ်းရေးကဏ္ဍပေါင်းစုံမှာထဲထဲဝင်ဝင်ပါဝင်ပတ်သက်နေတဲ့တရုတ်နိုင်ငံရဲ့ဆက်ဆံမှုတွေကနေမြန်မာနိုင်ငံအတွက်ဘာတွေများမျှော်လင့်နိုင်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးပေးမြန်လို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ
။ VOA တိုက်ရိုက်လေးလိုင်းအစီအစဉ်ကိုအပတ်စဉ်အင်္ဂါနေ့စနေညတွေမှာတင်ဆက်ပေးနေပါတယ်။လာမယ့်စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာမှာတော့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSTF မြောက်ပိုင်းဒုဥက္ကဋ္ဌအပါအဝင်ဖမ်းဆီးထားသူ၃ယောက်ထက်က၂ဦးကိုမတရားသိမ်းဥပဒေပုံမှန်ဆက်ခွန်တင်နဲ့ထောင်ဒဏ်၂နှစ်စီဒီကနေ့အချမှတ်လိုက်ပါတယ်။ဒီလိုလောရက်ကမြန်မာပြည်ငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်နေတဲ့အဖွဲ့အစည်းတွေအတွက်ယုံကြည်မှုကျဆင်းစေတာကြောင့်ဖမ်းဆီးခံထားသူတွေကိုအမြန်ဆုံးလွတ်ပေးဖို့ ABSDF ဗဟိုကတောင်းဆိုလိုက်တယ်လို့နိုင်ငံရေးလေလာသူတွေကလည်းဒီလိုဖမ်းဆီးအရေးယူတာမဖြစ်သင့်ဘူးလို့ဝေဖန်ကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မတ်မေခါကတင်ပြထားပါတယ်ရှင်။
နိုင်ငံလုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် MCA လက်မှတ်ရေးထိုးထားတဲ့ ABSDF အဖွဲ့ရဲ့မြောက်ပိုင်းဒေသဒုတိယဥက္ကဋ္ဌဦးအောင်ဆွေဦးဘိုးအဆင့်ရှိသူဦးမောင်ဦးနဲ့အရက်သားဦးကိမ်းမြင့်တို့ဟာမိုးညင်းမြို့မှာကွယ်လွန်သွားတဲ့တပ်ဖွဲ့ဝင်တဦးရဲ့ဇာပနာကိုတွားရောက်ခြင်းအတွင်းပြီးခဲ့တဲ့နိုဝင်ဘာ30ရက်နေ့ကဖမ်းဆီးခံခဲ့ရတာပါမတရားအသိဥပဒေပုံမှန်စက္ကွန်တင်းနဲ့တရားစွဲခံခဲ့ရတာဖြစ်ပါတယ်ဒီကနေ့မှာတော့ဒုတိယဥက္ကဋ္ဌဦးအောင်ဆွေဦးဘိုးအဆင့်ရှိသူဦးမောင်ဦးတို့ကိုပုံမှန်စက္ကွန်တင်းနဲ့ထောင်နှစ်နှစ်စီချမှတ်ခဲ့ပြီးကြံတဦးကိုတော့တရက်သေးလွတ်ပေးခဲ့တယ်လို့ဒီကနေ့အမိန့်ချတဲ့အချိန်မှာတရားရုံးမှာရှိနေတဲ့ ABSDF အဖွဲ့ကိုဝန်းရံသူတဦးဖြစ်တဲ့ကိုစိတ်အေးကပြောပါတယ
်ဟုတ်တယ်ကိုအောင်ဆွေဦးနဲ့ကိုမောင်ဦးနှစ်နှစ်ချပါတယ်စက္ကွန်တင်းနဲ့အဲဥစ္စာပေါ်မောင်ကြီးရဲ့ကားဆရာတို့တော့သူကခေါ်ရတော့လွတ်ပါတယ
်မတရားအသိဥပဒေပုံမှန်စက္ကွန်တင်းနဲ့တရားစွဲခံရတာနဲ့ပတ်သက်လို့ ABSDF ကကန့်ကွက်လိုက်ပြီးသူတို့အဖွဲ့အစည်းဟာပြည်내အစ်စ်ပြည်တော်စုအစ်စ်နဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားပြီးဖြစ်တယ်လို့အစိုးရကမတရားအသိနဲ့အကြမ်းဖက်အဖွဲ့အစည်းအဖြစ်ကပယ်ဖျက်ထားတဲ့အဖွဲ့ဖြစ်ကြောင်းလည်းကြေညာချက်ထုတ်ပြန်ထားပါတယ်အခုလိုထောင်နှံချမှတ်ခဲ့တဲ့အပေါ် ABSDF ဗဟိုဥက္ကဋ္ဌဦးတန်ခဲကအခုလိုပြောဆိုလိုက်ပါတယ
်ချုပ်ဆိုထားတဲ့စာချုပ်တွေရှိတယ်သဘောတူစာချုပ်အစဉ်အဆက်တွေထဲမှာပါဝင်တဲ့ကျွန်တော်တို့တပ်ဖွဲ့ဝင်တွေရဲ့တရားဝင်သွားလာခွင့်နောက်တစ်ခုကကျွန်တော်တို့ဒီတရားဝင်ငလာကျွန်တော်တို့ဒီနေထိုင်ခွင့်ပေါ့နော်ကျွန်တော်တို့ဒီလွတ်လပ်စွာသွားလာခွင့်တွေကိုဒါသဘောတူညီချက်တွေကိုချူပေါက်တာကြားတယ်လို့လည်းမြင်တယ်နောက်တစ်ခုကတော့ဒီကျွန်တော်တို့မှာစာချုပ်အစဉ်အဆက်တွေကကျွန်တော်တို့ဒါချုပ်ဆိုခဲ့ကြတဲ့အထက်မှာအန်စီအစာချုပ်ဆိုတဲ့တနင်္ဂနွေလုံးစာချုပ်ထဲမှာလည်းEAO တွေတိုင်းသားလည်းနဲ့ကရင်တော်လိုင်းဖွဲ့စည်းအတွက်ဒီဆုံးဖြတ်ချက်တွေရှိတယ်သဘောတူညီချက်တွေရှိတယ်အဲ့ဒီအခန်းသုံးပေါ့နော်ပြစ်ခိုက်တက်ခတ်မှုရစီဆိုင်ရာဒိဋ္ဌိဆိုင်ရာများတပ်ဖွဲ့ဝင်များလွတ်လပ်စွာသွားလာခွင့်ဆိုတဲ့သဘောတူညီချက်တွေကိုဒါတာဝန်ယူမှုတာဝန်ခံမှုဒါမရှိအောင်လည်းပြတ်သားတာကြပါလိမ့်
အခုစီရင်ချက်ချခံရသူတွေစတင်ဖမ်းဆီးခံခဲ့ရခြင်းကလေးက ABSDF ဘဟုအဖွဲ့အနေနဲ့အမျိုးသားပြည်လဲတင်းမြဲရေးနဲ့ငញ្ញံရေးဘဟုဌာန NRPC ငញ្ញံရေးကော်မရှင်တို့ကိုအကြောင်းကြားစာတွေပေးပို့ခဲ့ပြီးပြည်အောင်စုအစ်စ်ပြစ်ခတ်တိုက်ခိုက်မှုဆိုင်ရာပူရဲစောင့်ကြည့်ရေးကော်မတီ JMCU ကိုလည်းစာပေးပို့ခဲ့ပေမဲ့အကြောင်းပြန်ကြားခြင်းမရှိဘူးလို့လည်းဥတန်ခဲကပြောပါတယ်။နိုင်ငံရေးလေလာတုံသက်သူသတင်းစာဆရာဦးစီသူအောင်မြင့်ကတော့အခုလိုဖြစ်ရက်တွေနဲ့ပတ်သက်လို့
ဒီဟာကယုံကြည်မှုကိုလဲပါစေတဲ့အချက်တွေမှာဟိုပါတယ်ဒီလိုတော့ဟိုတမမတရားနေရာမှာတမကာရီလာတို့ဥပဒေကိုဖိနှောက်ကြတဲ့ဆိုရင်ဒါတမျိုးပေါ့ဒီစီဝါလုပ်တဲ့တော့ကိုကိုကူးလို့ဒါဆိုရင်တော့တမျိုးပေါ့အခုကဆက်ကလို့ပြည့်တဲ့ဘာညာဆိုတဲ့ဥစ္စာက SG စာချင်းတွေကလည်းသင်ချာပါပြီးသားပဲနေဒါမျိုးတွေတော့ဟိုရှောင်ကျင်ပြည့်မယ်လို့ထင်တာပဲနေ
2016ခုနှစ်ဒီဇင်ဘာလတုန်းကလည်း ABSDF ဗဟိုကော်မတီဝင်ဦးမင်းထိတ်ကိုပုံမှန်ဆက်ခွန်တင်းနဲ့ဖမ်းဆီးပြီး၈လကျော်ကြာရုံးတင်စစ်ဆေးပြီးတဲ့နောက်မှာတော့တရက်သေးလွတ်ပေးခဲ့ဘူးတာရှိခဲ့ဘူးပါတယ်ရှင်
။မမေခါသတင်းပေးပို့ထားတာပါရှင်။အခုတော့နှစ်သက်ကူလက်ဆောင်တကြံတေးသချင်းလေးတွေနဲ့ဖြိုးပြေးပေးဖို့အချိန်ရောက်လာပါပြီ။ဒီညအတွက်တော့ဖြိုးပြေးစုံနဲ့ကော်နီတို့တည်ဆူထားတဲ့ဒူပိုဒူပိုဆိုတဲ့တချင်းလေးနဲ့တကြံမြစ်တာတေးလက်ဆောင်ပေးခြင်းပါတယ်။မင်္ဂလာရှိတဲ့နှစ်သက်ကူအခါသမယဖြစ်ကြပါစေရှင်။
ညာနေဦးတူပို့တူပို့တူတံမြေတာယာ
တင်းချဲမဲများတူပို့တူပို့တူမရဲ့တော့ညာ
ဝိငန်တန်ဆုံးတူပို့တူပို့အာယုံဖြောပြေးတာ
နေတို့ကိုလည်းတူပို့တူပို့မှာပါစေခင်ဗျာ
ညာနေဦးတူပို့တူပို့တူတံမြေတာယာ
တင်းချဲမဲများတူပို့တူပို့တူမရဲ့တော့ညာ
ဝိငန်တန်ဆုံးတူပို့တူပို့အာယုံဖြောပြေးတာ
နေတို့ကိုလည်းတူပို့တူပါစေခင်ဗျာပရောတွေဝင်းရဲ့ရွှေလူတူပို့တူလဲပါ
မြင်လေကျူယူစောကမြူတူပို့တူမြင်တာ
မြင်ချင်ရင်အေးရာအေးရာ
လေခံရင်အေးရာအေးရာ
ဆွဆွဲလောင်းမတူပို့တူပို့တူတန်းမြူသည်ချစ်ချစ်သိမ့်ချင်ပါတန်ဆုံးတူပို့တူပို့အာယုံဖြောပြေးတာ မဲတို့ကိုလည်းတူပို့တူပို့ပါပါစေခင်ဗျာ
သင်ညာနေဦးတူပို့တူပို့တူတံမြေတာယာ
သင်ချမ်းမဲများတူပို့တူပို့တူမရင်တော့ညာ
ဝိငန်တန်ဆုံးတူပို့တူပို့အာယုံဖြောပြေးတာ
မဲတို့ကိုလည်းတူပို့တူပို့ပါပါစေခင်ဗျာဖရောက်တွေဝင်းရဲ့ရွှေလူတူပို့တူလည်းပ
ါမြေလေးပြူပြူစောကမြူ
ချိုပြေစုံနဲ့ကော်နီတို့တည်ဆူထားတဲ့တူပို့တူပို့ဆိုတဲ့တချင်းကိုနားဆင်ခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုရေဒီယိုကသာမကအင်တာနက်ပေါ်ကတဆင်လဲတိုက်ရိုက်နားဆင်နိုင်ပါတယ် VOA မြန်မာပိုင်းရဲ့ burmese@voanews.com အင်တာနက်ဆာမျက်နှာနဲ့ VOA Burmese News Facebook ဆာမျက်နှာပေါ်မှာလည်းနားဆင်နိုင်ပါတယ်ဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒ ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။ VOE မြန်မာပိုင်းစီစဉ်ရဲ့ကြာတာရင်းနေညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ19 kHz 1953ည၊လိုင်းဒိုမီတာ25 kHz 11803ညနဲ့လိုင်းဒိုမီတာ32 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်စီစဉ်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍမြမအရေးသုံးသက်ချက်ပြီးမှာတော့
တချို့ဆိုလို့ရှိရင်ရန်ကုန်မှာစစ်တပ်မှာတိုက်ကြီးအဆင့်တာဝန်ထမ်းခဲ့တဲ့လူတွေပါတယ်။တချို့ဆိုလို့ရှိရင်အဲ့ဒီမြို့နယ်အဆင့်မှာတာဝန်ယူခဲ့တဲ့လူတွေပါတယ်။တချို့ကလည်းပဲ
စုထူးဆန်ကုမ္ပဏီဝန်ထမ်း၈ဦးဟာမြမစစ်ထောက်လန်းရေးတွေနဲ့ဆက်နွယ်ပတ်သက်မှုရှိတယ်ဆိုပြီးတော့အေးအေးရခိုင်လက်နက်ကိုင်အဖွဲ့ကဆက်လက်ထိန်းသိမ်းထားတဲ့အပေါ်ရခိုင်တပ်မတော်တရင်ပြန်ကြားရေးတာဝန်ခံခိုင်တုခပြောသွားတာကိုတိုင်းရင်းတရင်လွှာကဏ္ဍမှာပြေဆုံနာဆင်ရပါမယ်။ဒါ့အပြင်ပတ်စင်ကဏ္ဍတွေဖြစ်တဲ့ကျမ်းမာရေးနဲ့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်တို့ကိုလည်းနားဆင်ရပါမယ်။အခုရင်ဆုံးဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတကြံတွင်ကျမ်းမာရေးအကြံပြုချက်အကြောင်းကိုတင်ပြထားပါရစေ။မနစ်ကတကြံတွင်ဆေးရုံအရေးပေါ်ရောက်တဲ့လူနာရီတွေမှာထိခိုက်ဒဏ်ရာရသူအများဆုံးဖြစ်ပြီးရေမတော်တဆမှုကြောင့်အများဆုံးဖြစ်ပြီးအများစုကလည်းအရက်နဲ့မူရစ်ဆေးတောက်သုံးထားတယ်လို့ရေးပေါ်အထူးကူတွေကဆိုပါရစေ။ဒီနှစ်ထဲထိခိုက်ဒဏ်ရာရတည်ကြည်တာတွေလျှော့ချနိုင်ဖို့မနစ်ကအတွေ့အကြုံနဲ့ဒီနှစ်ထူးခြားမှုအရာဘာတွေကိုစောင့်သင့်ရှောင်သင့်ပါသလဲ။ဒီအကြောင်းကိုရန်ကုန်ပြည်သူ့ဆေးရုံကြီးရေးပေါ်ကုသမှုဌာနကပမောက္ခဌာနမှဒေါက်တာမော်မော်ဦးကိုကိုဝင်းမင်းကမေးမြန်းထားပါတယ်ရှင
်။ဟုတ်ကဲ့ရေးပေါ်ဖြစ်သူဆရာဝန်ကြီးနဲ့ပမောက္ခဒေါက်တာမော်မော်ဦးခင်ဗျာကျွန်တော်တို့ဒီမြန်မာနိုင်ငံမှာမချခင်တကြံကြတော့မယ်ဆိုတော့ဒီတစ်နှစ်မှာအပြောဆုံးနဲ့ဖြစ်အောင်တည်ကြည်ထိခက်တဲ့အရာမှုတွေလည်းနည်းအောင်ဆရာရင်မနစ်ကဆရာတို့ဒီရေးပေါ်ဌာနမှာတွေ့ကြုံရတဲ့အတွေ့အကြုံတွေပေါ်မူတည်ပြီးတော့အကောင်းဆုံးဆရာကြီးဘယ်လိုအကြံပေးချင်လဲ
ကျွန်တော်တို့ရေးပေါ်ဌာနကိုမနစ်ကရန်ရောက်ဖြစ်တဲ့ဒီကိတ္တရာတွေကြောင့်ဟောက်တဲ့လူနာတွေကတော့အမြင့်ဆုံးတိုင်းဆိုလိုပဲညာနေအခြေအနေမရှိရပါနော်။မိကဆိုရင်လည်းလူ600မိဘလာရောက်တဲ့တည်းမှာဒီကိတ္တရာရတဲ့လူအများစုကရင်တိုင်းမှုကြောင့်ညာဆုံးပဲတော့ပုံနှစ်ပုံလောက်လာရောက်တဲ့လူတွေကရင်တိုင်းမှုကြောင့်ဖြစ်ပြီးတော့အဲဒီပွားမှုကြောင့်လာတဲ့လူတွေကတော့ပုံမှုတစ်ပုံလောက်ရှိပြီးရန်ရဲကရန်ကြီးတယ်ဒီကြံပြောတာ။ဒီရင်တိုင်းမှုတွေကအဲဒီပွားမှုအားလုံးကြီးကြရေးဒီလာရောက်တဲ့လူတွေရဲ့ဆွဆွဲရတဲ့နှုန်းတော့ကလည်းပဲဒီကိစ္စမျိုးစုကတော့ဆားရတဲ့ဟာတွေနဲ့သူကဆက်ဆက်မှုရှိနေတယ်လို့ရှိတယ်။အဲ့တော့ဒီကိစ္စရင်းတော့ဒီကိစ္စကလည်းအသက်အရွယ်ဖြစ်နိုင်တဲ့အခြေအနေအားလုံးကိုဆက်ချဖို့ကတော့ဒီကိစ္စတွေတော့ဆားမှုရှော့ချရမယ်။ဒီကိစ္စလမ်းကြီးတွေနဲ့လိုက်နာရမယ်။ကမ္ဘာတဲ့အကြံမန်တက်ဒီအကြံပြုလုပ်တဲ့နေရာတွေရဲ့ significance ကိုလိုက်နာမယ်ဆိုရင်တော့ဒီတိကျတဲ့ရရှိမှုတွေနည်းနည်းလျော့နေပါမှာဖြစ်ပါတ
ယ်။ဟုတ်ကဲ့ဆရာကြီး။ဒီနှစ်ပြောင်းလဲနေတဲ့အနေအထားရှိလားဆရာကြီးအခုရင်တိုက်တာနဲ့ရန်ဖြစ်တာနဲ့ပတ်သက်ပြီးတော့လေ
ရင်းနှီးတာနဲ့မတူတဲ့အချက်တစ်ချက်ကဒီနှစ်ကတော့ပြန်ရက်ကရေဝော်လူဆေးရဲ့ပိတ်တာမှုတော့ပဲねနားရဲ့ပိတ်တဲ့အခြေအနေရောက်သွားတာပေါ့နော်အဲ့လိုအခြေအနေဒီရန်ကုန်မှာရှိနေတဲ့မြို့ကြီးတွေမှာရှိနေတဲ့ဒီလိုများများသူတို့ရဲ့ခံပြောင်းသွားပြီးတော့အများစုကမြို့ပြင်နေရာမှာခီးဝဲတွေထွက်ပြီးတော့ပန်းချီတဲ့အခြေအနေမျိုးတွေကိုကျွန်တော်တို့လည်းစက်မှန်းတာပေါ့အဲ့လိုအခြေအနေမျိုးကတော့ရင်တိုက်မှုတွေအနေနဲ့ရေဒီယိုခီးထွက်ပြီးတော့ပန်းချီကြမယ်လူတွေတော်ဝဲရှင်မှုတွေတွားမယ်လူတွေအတွက်လည်းကျွန်တော်တို့ကတည်ပြေးနေတာပေါ့နော်။ဘာဖြစ်လို့လဲဆိုတော့ရေဒီယိုတွားမယ်ဆိုရင်ဒီမှာပြည်ရဲ့ဝီဒီယိုလမ်းတွေပုံချမယ်။သူပြည်ရန်ကုန်မလေးရဲ့ဝီဒီယိုလမ်းတွေပုံချမယ်။ဒီလိုအချိန်မျိုးတိုင်းသူရင်နာတကူကတော့ဝီဒီယိုလမ်းမှာဒီ NDA ပို့ပြီးတော့ဖြစ်လာမှာကိုကျွန်တော်ကကြောက်တယ်။ဒါကြောင့်မလို့ဝီဒီယိုလမ်းမှာတွားမယ်ဆိုရင်ဝီဒီယိုလမ်းရဲ့ရည်စည်းကမ်းတွေကိုလိုက်လာဖို့လို့ဆိုလို့သူပြည်တော့အရင်တော့ဝီဒီယိုလမ်းမောင်းနေတဲ့လူတွေကဒီရက်တွေစားတဲ့သူဆိုတာတော့ဆောင်းလို့ကမရှိသေးတဲ့မောင်းနေတာတော့မှဒီလမ်းကအမြင်ကြီးတယ်လည်းတခုဖြစ်တယ်။တကယ်တော့ဉာဏ်နည်းတော့မျိုးပျော်သွားပြီးတော့တကြီးဝေးဟူခွက်ကြတဲ့အခါမှာလည်းပဲဝေးကျင်တဲ့ပုံမှာကားမောင်းတဲ့အခါမှာဒီရက်တွေကလည်းမွေးစုကတုံ့ပြန်မှုဘုံမမပြုတ်လို့ပို့တော့တိုက်တွန်းနေတယ်။ဒီတပ်ပရာဌာနတွေကလည်းရက်တဖွဲ့ရောဒီဝေးကျင်တဲ့ရဲ့အဖွဲ့အပိုင်းတွေဝင်တယ်။ဒီနေ့ဆိုရင်တင်းကျပ်ဖို့အတွက်မီဒီယာမှာအချင်းအရီးသားတွေရှိသူပါလေပြီးတော့ဒီနေ့ချက်ခံမှုတွေဒါကိုစစ်ဆေးပြီးမှဝေးကျင်တဲ့ပုံစံပြည့်နေစရာမျိုး
နောက်တစ်ခုကတော့ပိုးကိတ်နာလိုမျိုးအက်ဂိုမီတာနဲ့ရက်ဒေတာတော့ပါလာခြင်းရှိရှိစစ်ဆေးပြီးမှဒီကားကိုဝေးရမ်းပေါ်မှာမောင်းလို့ပြင်းနေဆိုတာမျိုးဒါမျိုးစီတန်းတွေကိုထုတ်လာတာချိုးလို့ရမှာပေါ့
ဟုတ်ကဲ့ဆရာကြီးအခုတို့ဒီအဝေးပြေးလမ်းပေါ်မှာအန်ဒီရဲ့ပုံများလာနေတဲ့အတွက်တခြားသတိပြုသင့်တာရှိသေးလား
ဝေးပြေးလမ်းပေါ်ကတော့ဟိုင်ဝေးလမ်းမှာတတ်မှတ်ထားတဲ့အချိန်ညုံပေါ့နော်တနာယူကီလိုမီတာတရာတဲ့တော်ပြီးတော့မောင်းနေလို့မရှိဘူးဒါတော့ဒီကိစ္စလိုက်လာလို့တို့ကလည်းအနေကြကိုယ့်ရဲ့ကောင်းတဲ့တောင်ကျောတွေပေါောက်တာဒီလိုရှိနေတော့တတ်မှတ်ထားတဲ့အချိန်ညုံတွေမောင်းနေလို့ရယ်ခုနရက်တွေတော့မတော်တာဘူးလေဒါဒီဝေးပြေးလမ်းပေါ်မှာဒီကြမ်းလေးဆိုဖြစ်လာနေတာတခုရှိတယ်ဘိုးတို့ဆိုင်ကြီးတွေဂျွာရီရနေပြီးတော့ထုံးလာကြီးတွေဒါတွေကစီကဲမဲ့ပြီးတော့တက်မောင်းတာမျိုးလည်းရှိနေတာပေါ့ဒါဒီလိုတိတိကျကျယူးတက်မောင်းနေမှုလို့အဲ့ဒီပုံမှန်လေးဒီကံအတွက်နိုင်တာပေါ့တော့ဝေးပြေးလမ်းပေါ်ရောက်ရင်ရင်ကောင်းတစ်ခါကိုတတ်ဖို့အတွက်ငြင်းနေဒီဒီရှိရမှာနော်အကူရနေရာဒီမှာအချိန်ချဖို့ဒီပေးဆိုင်ဖို့တွေရှိတဲ့နေရာတိုင်းရိသားပြီးတော့မောင်းနေဖို့ဒီကိလမှာတတိယဆိုင်ဖို့တွေကအများကြီးရှိတယ်အခုအများကြီးရတယ်နောက်ချောရင်ချောရဲတခါကြည့်ရင်ကျင်းတယ်နောက်လမ်းကျရောင်းနေပြီးတော့လမ်းကျင်းကြောင်းသွားမယ်ဒီလိုဆိုင်ဖို့တွေကဒါရိသားပြီးတော့မောင်းနေတင်တာပေါ့အခုလို့ဆိုပုံမှန်တိုင်းမောင်းနေတဲ့ highway ကားသမားတွေပါဒီမှာလမ်းကျောင်းကျွတ်ကျင်တင်နေဂျန်နူးလိုကာလာမျိုးမှာဒီလမ်းတော့မမောင်းဘူးတဲ့လူတွေကမောင်းနေတယ်နောက်ကိုမမောင်းဘူးပဲနဲ့ရဲ့ကျင်းပေါင်းကြီးတွေသွားနေတယ်မျိုးဒါမျိုးကအခုတတိထားပြီးတော့ကမ္ဘာနဲ့စီကံကြီးကုန်လို့ထောက်ချောက်လိုက်လာတော့ဘူးတင်နေလို့ခင်ဗျာ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီနေ့တကြမ်းမှာဆရာကြီးအပြောင်းလဲအဓိကအရေးကြီးတာရှိနေနေလား
ကျွန်တော်ဒီနေ့တကြမ်းကတော့နည်းနည်းလေးထူးခြားပြပြီးတော့ရှိတာပါနော်ဒီကိစ္စကတော့တကြမ်းလေးဆိုရင်တကယ်အကျော်ဆုံးပွဲတစ်ပွဲအနေနဲ့အောက်ကနေကြရမှာလေဘုရားလည်းပဲကုလိုတွေရှိနေတဲ့အခြေအနေတွေရဆိုရင်ဒီသတိထားမယ့်အချက်လေးတစ်ခုပေါ့ဒီသားမယ့်အချက်ကလည်းကြောက်နေဖို့တော့မဟုတ်ပါဘူးဒါနဲ့ဒီလိုဒရင်းနေ information တွေထွက်နေတဲ့အချိန်မျိုးမှာကိုယ့်အကူဂရီးပြမယ်အချက်တစ်ချက်တော့အခုကျွန်တော်တို့ဂရီးပေးနေတာရှိတယ်နော်အဲ့ဒါကတော့မတိမငြိမ်ဖြစ်နေတဲ့ဗမာပြည်ရဲ့နေရာမျိုးတွေရနေပြီးတော့ဒီရင်းမျိုးနဲ့မြေကြီးတွေရဲ့အနေနာသူတို့လူဝေးလိုက်ခိရတာရမှုတည်ခြင်းမှုဖြစ်နိုင်တဲ့အချိန်မျိုးတွေဖြစ်နိုင်နေဆိုတဲ့အချိန်မျိုးတော့အားလုံးကခမန်းနာကြမယ်အချိန်မျိုးဒီမီဒီယာတွေမှာလည်းပါပြီးတာဖြစ်တယ်တချို့လည်းချိတ်ချောက်ဆိုင်ဒီပုံစံဆိုတာမျိုးတွေရှိနေတော့ဘာပဲဖြစ်ဖြစ်တော့ကျွန်တော်တို့ရဲ့တာဝန်ရှိတဲ့လူတွေအကုန်ပိုင်းရတယ်ဒါကိုသတိပြုမိတဲ့အချိန်မှာဖြစ်တယ်ဒီအားလုံးကလည်းပြင်ဆင်ကြတော့ခုမှပြင်ပြောင်းနေဆိုရင်လည်းဒီအစုလိုက်ပြုံလိုက်ဖြစ်တဲ့ market share ဒီအစည်းကမ်းကတော့ဒါမျိုးအမျိုးတွေဖြစ်မှာစေလို့လည်းပဲတယောက်ယောက်ကနေပြီးတော့ရုပ်တာဝန်နှံ့လိုက်တာနဲ့ဒီအစုလိုက်ပြုံလိုက်ပြေလွားကြမယ်ဆိုရင်တော်တော်များများနေမိတာတို့မနဲ့တွေပေါ်ပြုတ်ကြတာတို့ဒီလိုပြေလွားတော့မှရင်းနှီးမှုတွေဖြစ်တာဒီလိုအခြေအနေမျိုးတွေမတုံ့အောင်ကဒီအခြေအနေလေးတွေတော့သတိပြုသေးချင်တာပေါ့နော်တကယ်အခြေအနေမျိုးမှာဆိုရင်ဥပမာအဖြစ်ပိုင်ရှင်ရှိတဲ့ထုတ်ထုတ်တွေ့တာတို့မတင်လာရလူအစုကိုတွေ့တာတို့ခံမလို့လည်းမတင်လာရပစ္စည်းတခုဒီလိုမျိုးဆိုရင်စက်ဖန်ရရတဲ့ဖွဲ့ကိုချိန်ပြီးဒီမှာရန်ကုန်နဲ့ယူကြီးတွေမှာဆိုရင်တော့ဘာနိုင်နိုင်ကိုဆက်လို့ရတာသတိပေးဖို့လိုတယ်ကိုယ့်ဘာကိုဒါယူဖြည့်ကြည့်တာတို့တည်သွားတာတို့တနည်းအားဖြင့်ဒါမျိုးလုပ်တင်ဒါမျိုးကြည့်ကြည့်ပြီးဆောင်ချတဲ့နည်းဒီလိုများဂိမ်းကြည့်ခဲ့ဘူးသူတို့လည်းပဲလူတွေကြောက်လန့်ကြပြေးသွားပါတယ်နင်းနေတယ်ကျွန်တော်တို့စိတ်ကြည့်ခေါ်တော့လူတွေကလည်းပြန်ဒါရီကပေါ်တော့ရေးပြည့်ရှိတယ်နည်းဒါမျိုးဆိုရင်လူငင်းတဲ့ဘက်တွေရဲ့ချိန်မှန်ကန်ကွက်မှုတွေကိုလို့သူတို့ကြနဲ့လိုက်လာပြီးတော့သူတို့ပေးတဲ့လမ်းကြောင်းတွေကြီးတာသူတို့ဒီလိုဒီနေ့နေရာတိုင်းသွားပြီးတော့နေပေးတာတို့ဒီလိုသဘောမျိုးတွေပေါ့ထိုင်လာပြီးနေလို့ကျင်ပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီနှစ်မှာဆိုရင်ဇာတွေကတော့ပုံများလာတာပေါ့နော်ဒါပေမဲ့ပျော်ရွှင်တဲ့ကြံလည်းဖြစ်အောင်ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
ကျွန်တော်အပစိုက်လို့ကျင်တာဒုက္ခကြီးကြီးပြောကျင်တာတော့ဘယ်နဲ့ပဲအရက်တွေကလည်းမရှိဘူးဒီဟာကတော့ကျန်တာဒီအကုန်လုံးဆိုနေသွားတယ်နေသွားတယ်ဆိုရင်တော့ဒီလိုကျွလို့နေတယ်ခဲကျွလို့နေကျွလို့နေတယ်ခုနကလိုရေးချောင်းတစ်ခုရှိတယ်ဆုံးဖြတ်ချက်ကမကျခဲ့ဘူးဒါပြင်ဒီကြံမှာဖြစ်နေဖြစ်တာရှိတယ်အစားအသောက်တွေကိုစားလို့ဝေဝေချုံဖြစ်တာမျိုးလိုနေကူးချိန်ဒဏ်ကြောင့်ဖြစ်တာမျိုးလိုရေနစ်တာမျိုးလိုသင်မွားပြုတ်ကြတယ်လို့သင်မွားပြုတ်ဒါရီကတော်တော်များများဒီရင်းနဲ့မူရေးစီမံနဲ့တော့ဆက်ဆက်နေတဲ့ဟာဒီဘာလို့လဲအပြောလုံးတာပေါ့နော်ပြောလို့ရပါတယ်ပြောလို့မယ်ဆိုရင်ရဲ့ဒီကနဲ့မူရေးစီဝါလည်းပြောပါမယ်ကိုယ့်ရဲ့ traditional time ပြောလို့ရပါတယ်လို့ပြောပြီ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
တကြံတွင်ကျမကြီးအကြံပြုချက်တွေနဲ့ပတ်သက်ပြီးတော့ရန်ကုန်ပြည်သူစေယုံကြီးအရေးပေါ်ကုသမှုဌာနကပါမောက္ခဒေါက်တာမော်မော်ဦးကိုကိုဝင်းမင်းကမေးမြန်းထားတာပါရှင်အခုဆက်ပြီးတော့ဦးအောင်ခင်ရဲ့မြမကြီးသုံးသက်ချက်ကိုနားဆင်ကြရပါမယ်မြမနိုင်ငံကအကျဉ်းသားတွေထဲမှာမူရစ်ဆေးမှုနဲ့ထောင်ကျသူကအများစုဖြစ်ပါတယ်မူရစ်ဆေးလုပ်ငန်းကိုမနှိမ်နှင်းပဲသုံးဆွဲသူကိုအရေးယူတာဟာမှားရင်ကြောင်းဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်
လုံးရတဲ့နေ့ဇန်နဝါရီလကကုတ်ခိုင်မြို့နယ်ကလူမရှိတဲ့အင်္ဂလုံးမှာယာဘဆေးပြားတန်း30ခရစ်စတမတ်ကီလို1800နဲ့ဘင်းဖြူကီလို200ကို ဖမ်းဆီးရမိကြောင်းအစိုးရကကြေညာပါတယ်ပုံစင်းနဲ့ဆိုရင်ဒေါ်လာတန်း50ကျော်တန်ဖိုးရှိပါတယ်အဲ့ဒီနေရာတဝိုက်မှာပဲမွေးရစေထုတ်လုပ်တဲ့ပစ္စည်းကိရဒေါ်လာ9တန်ဖိုးဖမ်းဆီးရမိပါတယ်ဒီနေရာဟာလာရှုံနဲ့နီးပြီးမူဆယ်နဲ့တိတ်မဝေးပါဘူးအစိုးရတက်တဲ့မဟာမိတ်လှုပ်ထားတဲ့ပြည်သူစစ်တပ်ဖွဲ့တပွဲကချုပ်ကင်ထားတဲ့ဒေသဖြစ်ပါတယ်ပါစီဂျိမ်းမှာမွေးစိတ်ထုတ်လို့သူတွေမရှိတာကိုကြည်ရင်ကြိုတင်သတင်းရလို့ရှောင်းနေတာထင်ရှားပါတယ်။ဒီလိုဖြစ်ရဖြစ်စဉ်မျိုးကိုရှမ်းပြည်နယ်မှာမကြာခဏတွေ့နိုင်ပါတယ်။ရာဗာစိတ်ကြွဆေးပြားခရစ်စတယ်မက်ဆေးလုံးနဲ့ဘင်းဖြူထုတ်လို့တဲ့မွေးစိတ်မောင်ခိုလုံငန်းဟာရှမ်းပြည်နယ်မှာဝင်ငွေအကောင်းဆုံးဖြစ်ကြောင်းလွန်ခဲ့တဲ့ဇန်နဝါရီလထုတ် International Crisis Group ICGF အစီရင်ခံစာမှာဖော်ပြထားပါတယ်။အစင်းမြင့်မွေးစေးထုတ်လုပ်ဖို့လိုအပ်တဲ့ကုန်ကြမ်းပစ္စည်းကိုတရုတ်ပြည်ကတင်သွင်းပါတယ်။နိုင်ငံခြားဈေးကွက်အတွက်အစင်းမီအောင်ထုတ်လုပ်ဖို့ကျွမ်းကျင်သူအတတ်ပညာရှင်တွေကိုထိုင်ဝမ်ကခေါ်ယူတယ်လို့ဆိုပါတယ်
။စေအစိုးရလက်ထက်ကတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့အချို့ကိုနေကြားဆောင်တပ်ဖွဲ့အဖြစ်အသွင်ကူးပြောင်းလိုက်ပါတယ်။နေကြားဆောင်တပ်ဖွဲ့မှာအစိုးရတပ်ကအရာရှိနဲ့စစ်တီအချို့ပါဝင်ပြီးအစိုးရတပ်ရဲ့ထိန်းချုပ်မှုအောက်မှာရှိတယ်ဆိုပေမဲ့အစိုးရတပ်ရဲ့ထောက်ပံ့မှုကိုအ ਨੇ အချင်းသာရကြပါတယ်။ဒါပေမဲ့လက်တွေ့မှာတော့နေကြားဆောင်တပ်ရဲ့လှုပ်ရှားမှုမှာအစိုးရတပ်ကစစ်တီမပါဝင်ကြပါဘူး။ဒါကြောင့်နေကြားဆောင်တပ်တွေဟာပြည်သူစစ်တပ်ဖွဲ့လိုတီးကြားလှုပ်ရှားကြပါတယ်။ရှမ်းပြည်နယ်အရှေ့ပိုင်းနဲ့မြောက်ပိုင်းကနေကြားဆောင်တပ်တွေဟာမွေးရစေးလုပ်ငန်းမှာရောထွေးရှက်တင်ဖြစ်နေပါတယ်။မန္တလေးလာရှိုးမူဆယ်လန်းသို့မဟုတ်တာကြီလိပ်ကျိုင်းတုံမိုင်းလာကားလန်းနဲ့မနီးမဝေးမှာနေကြားဆောင်သို့မဟုတ်ပြည်သူစစ်တပ်ဖွဲ့တွေစခန်းချထားကြပါတယ
်။ဝိရသေအများအပြားထုတ်လုပ်နိုင်ဖို့အတွက်လိုအပ်တဲ့ကုန်ကြမ်းပစ္စည်းကိုယူနန်ပြည်နယ်ကတင်သွင်းပါတယ်။ယူနန်ပြည်နယ်မှာဓာတုပစ္စည်းတွေကိုအလွယ်တကူဝယ်ယူပြီးနေရက်ကတဆင့်တင်သွင်းကရှမ်းပြည်နယ်ကပြည်သူစစ်နယ်မြေမှာဝိရသေထုတ်လုပ်တာဖြစ်ပါတယ်။ဝိရသေထုတ်လုပ်တဲ့ဓာတုကုန်ကြမ်းပစ္စည်းတွေနေရက်မှာဖမ်းဆီးရမိတာမျိုးမကြာခဏကြားရတဲ့အတွက်အလွယ်တကူတင်သွင်းနေတာသိသာတင်ရှားပါတယ်။အိန္ဒိယဘက်ကလည်းတင်သွင်းနိုင်ပေမဲ့တရုတ်ပို့ဆောင်ရေးခက်ခဲတာကြောင့်ယူနန်ကသာအားကိုးကြပါတယ်။အစိုးရတပ်နဲ့ဆက်ထားတဲ့ပြည်သူစစ်နဲ့နေကြဆောင်တပ်ဟာထင်သလိုလုံနိုင်တဲ့အခြေအနေမှာရှိနေပြီးအစိုးရတပ်ကသူတို့နဲ့မဆိုင်ဘူးလို့ညင်းဆိုတဲ့အနေအထားမှာရှိပါတယ်။မူဆယ်ကိုကြော်တာနဲ့တွားကျင်ရတွားနိုင်ပါတယ်။
ရဘခေါ်စိတ်ကြွစေးကိုပြည်တွင်းစားသုံးဖို့နဲ့အိနီးချင်းနိုင်ငံတွေကိုတင်ပို့ဖို့ထုတ်လုပ်တာဖြစ်ပါတယ်ခရစ်စတန်မက်ကိုတော့နိုင်ငံသားအတွက်သာရည်ရွယ်ပြီးဂျပန်နဲ့ဩစတြေးလျဈေးကွက်ကိုတင်ပို့ဖို့ဖြစ်ပါတယ်ဖမ်းမိရရှိတဲ့ပမာဏဟာထုတ်လုပ်မှုရဲ့ဆယ်ရာခိုင်နှုန်းတောင်မရှိဘူးလို့ကျွမ်းကျင်သူတွေကပြောပါတယ်ဘင်းမြူလုပ်ငန်းမှာဘင်းဆိုင်ပြိုးသူနဲ့ဂျားပွဲစားရှိဖို့လိုအပ်တာကြောင့်လူအတော်များများပါဝင်ကြပါတယ်ခရစ်စတန်မက်နဲ့ရာဘဆေးပြားကတော့လူနဲ့နဲ့သုံးပြီးများများထုတ်နိုင်တာကြောင့်ငွေရင်းဆိုင်သူအတွက်ပိုပြီးတွက်ချေကြိုက်ပါတယ်။ဒါပေမဲ့ခရစ်စတန်မက်တဒံထုတ်ရင်ဓာတုအညစ်အကြေး9ဒံလောက်စွန့်ပစ်ရတာမို့တဘာဝပတ်ဝန်းကျင်ကိုအစိတ်သင့်စေပါတယ်။ဝိရစေးလုပ်ငန်းကပုံမှန်စီးပွားရေးထက်ကြီးမားနေတာဟာအလွန်အန္တရာယ်ကြီးလာပါတယ
်။တရုတ်အားကိုတဲ့ဘဂပကွန်မြူနတီ1989မှာအရင်းနှိမ်သွားခြင်းကစပြီးရှမ်းပြည်နယ်ရဲ့စီးပွားရေးဟာယူနန်ပြည်နယ်နဲ့အဆက်အသွယ်များလာပါတယ်။ဘရေသည့်ငပြောသည့်ရာဘာစတာတွေကိုစိုက်ခင်းကြီးတွေလုပ်ပြီးအကြီးအကျယ်ရင်းနှီးမြှုပ်နှံပါတယ်။တရုတ်ကုန်ပစ္စည်းမျိုးစုံကိုလည်းတင်သွင်းပါတယ်။ဒီထဲမှာမွေးရစေးလည်းပါဝင်ပါတယ်။လွန်ခဲ့တဲ့မေလကမလေးရှားမှာမြန်မာပြည်ကလာတဲ့ခရစ်စတယ်မက်ဆေးပြားတန်ကျော်ဖဆီရမိတာကိုကြည့်ရင်ရှမ်းပြည်နယ်ကမွေးရစေးလုံကပဲလောက်ခရီးရောက်နေတယ်ဆိုတာကိုသိနိုင်ပါလေပြည်သူစစ်နယ်နေချောင်းဆောင်တပ်ကြီးစိုးတဲ့နေရာဒေသတွေမှာမွေးစေးကိုစိတ်ချလက်ချထုတ်လုပ်နိုင်တာကြောင့်ရှမ်းပြည်နယ်ဟာခရစ်စတယ်မက်အများဆုံးထုတ်လို့ရဌာနတစ်ခုဖြစ်လာပါတယ်မွေးစေးကရရှိတဲ့ငွေဟာပုံမှန်စီးပွားရေးကဏ္ဍတဲ့အစာပေါင်းများစွာကြီးမားနေတာကြောင့်ရှမ်းပြည်ရဲ့စီးပွားရေးဟာမွေးစေးလုပ်ငန်းကိုဗဟိုပြုတယ်လို့ဖြစ်နေပါတယ်ဇင်းနဲ့ကင်ပရိဘက်ကကိုဖြည့်ရှင်းပြီးပုံမှန်စီးပွားရေးလုပ်ဖို့ခက်ခဲနေပါတယ်။ဒါကြောင့်မွေးစေးစားသုံးသူတွေကိုအရေးယူမဲ့အစားထုတ်လုပ်သူကိုအရေးယူဖို့ ICG အဖွဲ့ကအကြံပေးထားပါတယ်ခင်ဗျာ
။ဦးအောင် ခင်ရဲ့မြမကြီးတုံသက်ချက်ကိုနားဆင်ခဲ့ကြရတာပါအခုတော့တိုင်းရင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြွဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မြောက်ဦးမြို့မှာရှိတဲ့ရဲတပ်ရင်စခန်းကိုရခိုင်တပ်မတော် AA ဘက်ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။တိုင်းစိတ်ကြီးမြို့နယ်ကဒေသခံ9ဦးကိုပစ်တပ်ခဲ့တဲ့တပ်မတော်သား2ဦးကိုစစ်တရားရုံးမှာစစ်ဆေးအရေးယူသွားမယ်ဆိုတာနဲ့ရခိုင်တပ်မတော်ဘက်ကဖမ်းဆီးထိန်းသိမ်းထားတဲ့စုထူးဆန်ကုမ္ပဏီဝန်ထမ်း10ဦးဟာဒီနေ့အချိန်ထိလွမြောက်လာခြင်းမရှိသေးတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မြောက်ဦးမြို့မှာရှိတဲ့ရဲတပ်ရင်းစခန်းကိုရခိုင်တပ်မတော် AA ဖက်ကဝင်ရောက်တိုက်ခိုက်ခဲ့ပြီးနှစ်ဖက်ထိခိုက်မှုတွေရှိခဲ့တယ်လို့ AA ဖက်ကစစ်သုံးဘန်းတွေဖမ်းဆီးရရှိခဲ့တယ်လို့ AA ပြောခွင့်ရခိုင်တုခကပြောပါတယ်ဧပြီလ9ရက်ည10နာရီကျော်မှာ AA ဖက်ကစတင်စီးနင်းတိုက်ခိုက်ခဲ့ပြီးရဲတပ်ဖွဲ့တွေနဲ့တပ်မတော်ဘက်ကပြန်လည်တိုက်ခိုက်ခဲ့လို့မနက်ဖက်မှာ AA ဖက်ကဆုတ်ခွာခဲ့ရပြီးတဲ့နောက်တမရော်ဘက်ကနေမင်းရှင်းလင်းရေးတွေဆက်လက်လှုပ်ဆောင်နေတယ်လို့တမရော်တည်င်းပြန်ကြားရေးဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါရယ်ဧပြီလ10ရက်နေ့မနက်ဖက်မှာအစိုးရဘက်ကဂျက်တိုက်လေရင်နစီအပါဝင်စစ်ရဟတ်ရင်နစီနဲ့မြောက်ဦးအနီးတဝိုက်နဲ့လင်းမြို့ချောင်းအထက်ပိုင်းကနေရာတချို့မင်းပြားမြို့နယ်အတွင်းကနေရာတချို့ကိုဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါရယ်တိုက်ပွဲအတွင်းမြောက်ဦးမြို့နယ်ချောင်းတစ်ကေရွာကဒေါ်လာနုနဲ့သမီးဖြစ်သူအသက်နှစ်နှစ်အရွယ်မမေးမြတ်ခင်တို့မှကြီးစံထိခိုက်ဒဏ်ရာရရှိခဲ့ပါရယ်
ကရင်ပြည်နယ်ကျိုင်းဆက်ကြီးမြို့နယ်မှာဒေသခံ9ဦးကိုတနက်နေ့ပြစ်တက်ခဲ့တဲ့တမရော်သား2ဦးကိုစစ်စီကဖောက်ပြက်မှုနဲ့စစ်တရားရုံးမှာစစ်ဆေးရေးယူသွားမယ်လို့ဧပြီလ10ရက်နေ့မှာတမရော်ကလည်းသတင်းထုတ်ပြန်ထားပါတယ်။ဧပြီလပရမပတ်ကကျိုင်းဆက်ကြီးမြို့နယ်အနိုင်ကွင်းကျွေးရမှာရှိတဲ့ကားပြင်ဆိုင်မှာဆိုင်ကယ်လာရောက်ငှားတဲ့ကိစ္စနဲ့ဆက်လင်းပြီးအငင်းပွားရာကနေတမရော်သား2ဦးကတနက်နေ့ပြစ်ဆက်ခဲ့တာကြောင့်အသက်၈နှစ်အရွယ်ကလေးတူပါဝင်အရသား9ဦးသေဆုံးပြီး2ဦးဒဏ်ရာရရှိခဲ့ပါတယ်။ပြမှုကျွလွန်တဲ့သတ္တနှူးကိုလက်နဲ့နဲ့ခွေ့မဲ့ပြက်ကွက်မှုအရက်သေးစာတောက်စားမူရင်းမှုတွေစစ်တရားရုံးမှာစစ်ဆေးရေးမှုမှာဖြစ်ပြီးလူခုနှူးတိတ်ဆုံးပြီးသူ့အပြင်းထန်တိုင်ရရှိမှုအတွက်တမတော်အဲဥပဒေပုံမှန်82အရနယ်ဘက်တရားရုံးကိုလွှဲပြောင်းစစ်ဆေးစီရင်သွားမယ်လို့တမတော်ဘက်ကလည်းထုတ်ပြန်ထားပါတယ်
2018ခုနှစ်အတွင်းမှာဖြစ်ပွားခဲ့တဲ့မြန်မာတိုင်းနိုင်ငံလုံးကတိုက်ပွဲတွေအနေနဲ့ရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲအများဆုံးဖြစ်ပွားခဲ့ပြီးတော့တိုင်းနာလက်နက်ကင်တပ်ဖွဲ့အချင်းချင်းဖြစ်ပွားတဲ့တိုက်ပွဲကပုံမှန်ပြင်းထန်ကြောင်း MNPS လုံခြုံရေးနဲ့ငြိမ်းချမ်းဆိုင်ရာမြန်မာ Institute ကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။အစီရင်ခံစာကိုအခုလ၂ရက်နေ့ကရန်ကုန်မြို့မီလာဟိုတယ်မှာမိတ်ဆက်ချင်းအခမ်းအနားပြုလုပ်ခဲ့တာဖြစ်ပါတယ်။အစီရင်ခံစာမှာရှမ်းပြည်နယ်ထဲမှာ RCSS, SSPP, TNLA, MNPSDAA နဲ့အစိုးရတပ်မတော်တို့အကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးအထူးသဖြင့်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့ NCA လက်မှတ်ရေးထိုးထားကြတဲ့ RCSS တို့အကြားတိုက်ပွဲတွေပဲဖြစ်ကြောင်းတိုက်ပွဲတွေကြောင့်စစ်ဘေးရှောင်တထောင်ကျော်ရှိနေပြီးအဲ့ဒီအနက်9000ကျော်ကတော့တိုင်းနာလက်နက်ကိုင်အချင်းချင်းဖြစ်တဲ့တိုက်ပွဲကြောင့်နေရက်ကနေရှောင်တိန်နေရသူတွေဖြစ်ကြောင်းပါရှိပါတယ်ပြီးခဲ့တဲ့နှစ်ကမြန်မာတနိုင်ငံလုံးမှာတိုက်ပွဲအကြိမ်ပေါင်း900နီးပါးရှိနေပြီးတိုင်းနာလက်နက်ကိုင်တပ်ဖွဲ့အချင်းချင်းဖြစ်ပွားတဲ့တိုက်ပွဲအကြိမ်ရေ100နီးပါးရှိကြောင်းဖော်ပြထားပါတယ်
2018နှစ်ကုန်ပိုင်းကငင်းချာရေးဆွေးနွေးမှုကိုယာယီစဆိုင်းထားတဲ့ KNU ဖွဲ့ရဆိုရင်အခုလ17ရက်နေ့နဲ့12ရက်နေ့မှာတမတော်နဲ့အမျိုးသားပြည်လည်သိမြရေးငင်းချာရေးပုံစံအနာပီစီတို့နဲ့အလို့တဘောတွေ့ဆုံမှုရှိတယ်လို့ KNU ဘက်ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ KNU ကလည်းယာယီစဆိုင်းထားတဲ့ငင်းချာရေးဆွေးနွေးပွဲအကြောင်းနဲ့ရှေ့ဆက်လှုပ်ဆောင်ရမယ့်ငင်းချာရေးဖြစ်စဉ်တွေကိုခြားပြဆွေးနွေးဖို့ရှိတဲ့အပြင်လက်ရှိမြေပြင်ပေါ်မှာဖြစ်ပေါ်နေတဲ့တပ်ပိုင်းဆိုင်ရာငင်းပွားမှုတွေနဲ့ပတ်သက်ပြီးအထူးကဆွေးနွေးဖို့ရှိတယ်လို့လည်းKNU ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အလို့တဘောတွားရောက်တွေ့ဆုံတဲ့ဆွေးနွေးပွဲမှာ KNU ဘက်ကတွင်မှုတက်နဲ့နဲ့ပြင် KNU တပ်ပိုင်းဆိုင်ရာညှိနှိုင်းဆွေးနွေးရေးကော်မတီဝင်တွေကပါဝင်သွားမှာဖြစ်ပါတယ်။
ငင်းချိုင်းမဟာပြူဟာချမှတ်နိုင်ဖို့အတွက်မွန်ပြည်သက်ပါတီအနေနဲ့တခြားသောမွန်ဖွဲ့စည်းတွေနဲ့အလို့ယုံဆွေးနွေးပွဲတရက်ကိုမော်လမြိုင်မြို့မှာဧပြီလ9ရက်နဲ့3ရက်နေ့မှာ2ရက်တာကျင်းပခဲ့ပါတယ်ဒီပွဲကနေပြီးတော့ငင်းချိုင်းလုပ်ငန်းစဉ်မှာအထောက်အကူပြုဖို့အတွက်ရည်ရွယ်တယ်လို့အထောက်အကူပြုအဖွဲ့ Technical Assistant Team မှမင်းအောင်ထူးကပြောပါတယ်ဒီဆွေးနွေးပွဲမှာမွန်ပြည်သက်ပါတီမွန်ညင်ညွတ်ရေးပါတီမွန်လူမှုအဖွဲ့အစည်းတွေနဲ့ရံမညံ့မွန်ရှင်းနေများကွန်ရက်မှကိုစလဲရီနဲ့ဖိတ်ကြားထားသူ35ဦးခန့်တက်ရောက်ဆွေးနွေးခဲ့ပါတယ်။ပြည်တွင်းငြိမ်းချမ်းရေးကဏ္ဍဟာနိုင်ငံရေးနဲ့အထက်ဆက်နွယ်နေပေမဲ့ဥပဒေနဲ့အညီအကောင့်ထည့်ဖို့ဆောင်ရွက်ဖို့လိုအပ်တယ်လို့လည်းဆွေးနွေးပွဲတက်ရောက်သူရံမညံ့မွန်ရှင်းနေများကွန်ရက်မှမင်းအောင်ဆန်းဦးကပြောပါတယ်။လက်ရှိမှာငြိမ်းချမ်းရေးနဲ့ပတ်သက်ပြီးပြည်ထောင်စုငြိမ်းချမ်းညီလာခံ21ရာစုပင်လုံးဆက်လက်ပြုလုပ်နိုင်တာမရှိသေးတဲ့အတွက်အလို့တဘောပုံစံတွေနဲ့တာတွေ့ဆုံဆွေးနွေးပွဲတွေကျင်းပနေရပါတယ်
အခုသတင်းလွှာတွေဆက်လက်တင်ဆက်ပေးသွားမှာပါတက်မတော်စစ်ထောက်လန်းကြီးတွေနဲ့ပတ်သက်ဆက်နွယ်မှုရှိရဆိုပြီးရခိုင်တက်မတော်ဘက်ကဖမ်းဆီးထိန်းသိမ်းခံထားရတဲ့ချင်းပြည်နယ်ပလောဝမြို့နယ်ကစုထူးဆန်ကုမ္ပဏီဝန်ထမ်း၈ဦးဟာဒီနေ့အချိန်ထိပြန်လည်လွတ်မြောက်လာခြင်းမရှိသေးပါဘူးအကြောင်းဆောင်ကိုတော့ကိုရောဘက်ကစူးစီးထားပြီးနိုင်ကုန်းအိမ်ကတင်ဆက်ထားပါတယ်
အိန္ဒိယမြန်မာအကျိုးတူပူးပေါင်းဆောင်ရွက်နေတဲ့ဂလတန်ဘတ်စုံဖွံ့ဖြိုးရေးစီမံကိန်းရဲ့အစိတ်ပိုင်းတစ်ခုဖြစ်တဲ့ချင်းပြည်နယ်ပလက်ဝါမြို့ကနေမီဆိုရန်ပြည်နယ်ဆိုရင်ဖူးထိနေဆာကလန်ဖောက်လုပ်မှုကိုတာဝန်ယူနေတဲ့စုထူးဆန်ကုမ္ပဏီဝန်ထမ်း၈ဦးဟာမြန်မာစစ်ထောက်လှမ်းရေးတွေနဲ့ဆက်သွယ်ပတ်သက်မှုရှိနေတယ်ဆိုပြီးအေအေတပ်ဖွဲ့ကနေဆက်လက်ထိန်းသိမ်းထားဆဲလဲဖြစ်ပါတယ်ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကတော့သူတို့ဖမ်းဆီးထားတဲ့၈ဦးဟာမြန်မာစစ်ထောင်လန်းရေးတွေနဲ့ပတ်သက်မှုရှိမရှိစုံစမ်းစစ်ဆေးနေပြီးပတ်သက်ဆွနယ်မှုမရှိရင်တော့ပြန်လွှတ်ပေးမယ်လို့ပြောပါတယ်
အဲ့ဒီမှာပါနေတဲ့ဥစ္စာတချို့ဆိုလို့ရှိရင်ရန်ကုန်မှာစစ်တပ်မှာတိုက်ကြရေးအဆင့်တာဝန်ထမ်းခဲ့တဲ့လူတွေပါတယ်တချို့ဆိုလို့ရှိရင်အဲ့ဒီမြို့နယ်အဆင့်မှာတာဝန်ယူခဲ့တဲ့လူတွေပါတယ်တချို့ကလည်းပဲထောင်လန်းရေးတပ်ကနေဒီဘက်ကိုပြောင်းသွားပြီးတော့နော်အဲ့လိုမျိုးဒီဟိုအလုပ်လုပ်နေတဲ့လူတွေပါတယ်ဆိုတော့ထောင်လန်းရေးနဲ့ဆက်ဆက်တဲ့လူတွေတက်တဲ့တကြောင်မလို့ကျွန်တော်တို့ကတော့ဒါဟိုလုံခြုံရေးအရာသူတို့ကိုဆစ်ဆစ်နေတာဖြစ်တယ်တကယ်လို့အပြစ်မရှိတဲ့လူတွေဆိုလို့ရှိရင်တော့နောက်ပိုင်းမှာတော့ကျွန်တော်တို့ဒါလှပေးတဲ့လူတွေလှပေးမှာပေါ့
သူတို့ရှိဦးလူကုန်တိုက်ခါနဲ့အညီကောင်းကောင်းမွန်မွန်ထိန်းသိမ်းတာပြီးအတက်အလျရဲ့စိုးရင်ရှာမရှိဘူးလို့ခိုင်တုခကပြောပါတယ်အခုဆက်လက်ထိန်းသိမ်းခံရတဲ့ရှိဦးထဲမှာပလောဝမြို့နယ်လိတ်ကုန်းတိတ်ရွာမှာနေထိုင်တဲ့ချင်းတိုင်းသားသွန်းလေးအောင်ဆိုသူလည်းပါဝင်နေပြီးသူဟာစစ်ထောင်လင်းရေးနဲ့မြေသူမှပတ်သက်ဆက်နွယ်မှုမရှိပဲမြေသူဆက်တွေကိုမောင်းပြီးတော့မိသားစုကိုလှုပ်ကြွေးပြုစုနေသူဖြစ်တယ်လို့သူ့ရဲ့ဖခင်ဦးကျော်အောင်ကပြောပါတယ်
လုံးဝမရှိပါဒီပလောဝဒေတာကလူတွေလက်တိပါရအလုံးဖက်ကမှာဘေဖိုးမောင်းတယ်မြတူတယ်အနေမိဘအိမ်မှာဟိုမနေ့ကရောက်လာတယ်ဒီမှဒီအိန္ဒိယမြန်မာရေနံကလန်မှာဟိုမှာ KID ကုမ္ပဏီမှာတလားကြောကြောအဲ့လိုဘေဖိုးမောင်းဖူးတယ်ခုမှတကြိမ်အဲ့လိုလောက်ရပါဘေဖိုးမောင်းတာပါသူအမေကလောင်းဝသမီးမစားဘဲနဲ့အဲ့လိုဖြစ်နေတဲ့အတွက်ကြောင့်စားကိုကြက်ကြက်မမာနဲ့အိမ်မှာပြန်ရောက်နေချင်တဲ့အထူးတောင်းပန်ပါတယ်လို့အဲ့လိုပြောချင်ပါတယ်
။ရခိုင်တမတော်ဟာစုထူးဆန်ကုမ္ပဏီဝန်ထမ်းတွေကိုသူတို့တဲခိုတဲ့တွင်ကင်းလောင်းကြီးရွာမှာမလ30ရက်နေ့ကဝင်ရောက်ပြီးအမျိုးသား17ဦးနဲ့အမျိုးသမီး2ဦးဖမ်းဆီးခေါ်ဆောင်သွားခဲ့တာဖြစ်ပါတယ်။အဲ့ဒီထဲကမျိုးသား3ဦးနဲ့မျိုးသမီး2ဦးကိုတော့ပြန်လွှတ်ပေးပြီး6ဦးကိုတော့စစ်ထောင်လွှဲရေးနဲ့ဆက်တွယ်မှုရှိတယ်ဆိုပြီးဆက်လက်ဖမ်းဆီးစစ်ဆေးနေတာဖြစ်ပါတယ်။ဒီကိစ္စကြောင့်ကလတန်စီမံကိန်းကလည်းရည်ရည်ဆိုင်ငံ့ထားရပါတယ်
။ဆက်ပြီးတော့မွန်ပြည်နယ်အတွင်းကျေပြန့်လာနေတဲ့မူရစ်ဆေးဝါးရောင်းဝယ်သုံးဆွဲသူတွေကိုမွန်ပြည်တပ်ပါတီကနေဖမ်းဆီးနေတဲ့လှုပ်ဆောင်ချက်အပေါ်မွန်ပြည်နယ်အစိုးရကနေကန့်ကွက်ခဲ့ပါတယ်။NCA သဘောတူညီချက်ကိုမကျော်လွန်ဖို့တတိပေးတယ်လို့မွန်ပြည်နယ်အစိုးရဘက်ကပြောဆိုခဲ့တယ်လို့မွန်ပြည်သက်ပါတီအနေနဲ့ကတော့မူရစ်ဆေးဝါးဟာပြည်သူတွေရဲ့အကျိုးစီးပွားကိုဖျက်ဆီးနေတာကြောင့်ဖန်စီရတာလို့တာဝန်ရှိသူတွေကပြောပါတယ်မိကလျာမွန်ကနေစူးစီးတင်ဆက်ထားပါတယ
်မွန်ပြည်သက်ပါတီအနေနဲ့မူရစ်ဆေးဝါးတွေကိုဖန်စီနေတာဟာပြည်သူလူထုရဲ့အကျိုးစီးပွားကိုထိခိုက်စေတဲ့လောက်ရမဟုတ်ဘူးလို့မွန်ပြည်သက်ပါတီဒုဥက္ကဋ္ဌနိုင်ဟန်တာကမွန်ပါလာနဲ့အခုလိုပြောပါတယ
်ရောဖူဘူမိုင်းတော့ညော့ကလွန်လွန်ကျဲချက်ကကွန်ဖာညဒင်ကွမ်းရင်းဘူးအညော့က
မူရစ်ဆေးဝါးဖန်စီတာဟာပြည်သူလူထုရဲ့အကျိုးစီးပွားကိုထိခိုက်စေတဲ့လောက်ရတော့မဟုတ်ဘူးပြည်သူအကျိုးပြုလှုပ်ဆောင်ချက်ဖြစ်တယ်လို့ပြည်ထောင်စုအတွက်လည်းအကျိုးဖြစ်စေပါတယ်ကျွန်တော်သဘောရဆိုရင်အခုလိုဖန်စီပေးတဲ့သူကိုကျေးဇူးတင်စကားတောင်ပြောပြဖို့သင့်ပါတယ်ဒါပေမဲ့အစိုးရအနေနဲ့နေမီကျွလွန်ဖမ်းဆီးရဆိုပြီးတော့ကန့်ကွက်တာလားကျွန်တော်တော့ရှင်းရှင်းလင်းလင်းမသိရသေးဘူး
မွန်ပြည်နယ်မူတော်မြို့နယ်ကဘက်ခလဲတကွန်တိုင်းကားလမ်းမပေါ်မှာမူရစေဝါတွင်နေသူလက်ဝဲကန်ဆောင်လူရှိဦးကိုမွန်ပြည်သစ်ပါတီတပ်ဖွဲ့ဝင်တွေဖမ်းဆီးခဲ့တဲ့အတွက်ပြီးခဲ့တဲ့မလကုံပိုင်းမှာမွန်ပြည်နယ်ဆိုရဖွဲ့ဝင်လုံချုံရင်းနဲ့နေစားရေးရဝန်ကြီးဘိုမှုကြီးနေထုတ်ဦးကကားခွက်စာရေးသားပြီးမွန်ပြည်သစ်ဆက်ဆံရေးရုံးတာဝန်ခံကိုခေါ်ယူသတိပေးခဲ့တာပါ NCA သဘောတူညီချက်တွေကိုလိုက်နာဖို့နဲ့နယ်မြေကျော်လွန်ပြီးလက်နက်မကင်ဆောင်ဖို့မွန်ပြည်သစ်ပါတီကိုခေါ်ယူပြီးအဓိကပြောခဲ့တာဖြစ်တယ်လို့လည်းဘိုမှုကြီးနေထုတ်ဦးကဆိုပါတယ်
။မွေးစီဝါဖန်စီတဲ့ကိစ္စနဲ့ပတ်သက်ပြီးခေါ်ယူရမှတတိပေးတော့အဓိကတော့သူ NCA စာချုပ်မှာလက်မှတ်ရေးထိုးပြီးတော့အဖွဲ့ဖြစ်တဲ့အတွက် NCA သဘောတူညီချက်တွေကိုလိုက်နာဖို့အဓိကထားပြီးပြောတာပေါ့။မွေးစီဝါဖန်စီတော့ဒါမဖန်စီနဲ့လို့ပြောတော့မဟုတ်ဘူး။မွေးစီဝါဖန်စီတယ်ဆိုတော့ကောင်းမဲ့လို့ရတဲ့ခုပဲ။ဒါတို့မဲ့မွန်ပြည်သစ်ပါတီနေနဲ့ကွနာလို့ဖန်ဆီးတဲ့နေရာမှာသူ့ရဲ့ဥပဒေကြောင်းအတိုင်းဆောင်ရွက်ဖို့ကိုပြောတာပါ။နောက်ဖန်ဆီးတဲ့နေရာမှာလည်းဖန်ဆီးမယ်ဆိုရင် NCA သဘောတူချင်ကြီးအောင်ပါပြီးသားဖြစ်ပါတယ်။လက်ရှိတည်ဆဲဥပဒေတွေကိုလိုက်နာရမယ်ဆိုတဲ့အချက်လေးလည်းပါပြီးသားဖြစ်ပါတယ်
။ဒါပေမဲ့လည်းနေမြေကျော်လွန်နေဆိုတာထက်မူရဲ့ဆေးဝါးဖန်ဆီးရမိတဲ့အကျိုးရလဒ်တွေကိုအဓိကထားစီခြင်းတယ်လို့လည်းနိုင်ဟန်တာကပြောသွားပါတယ်။မွန်ပြည်နယ်အတွင်းမှာဝီရစေဝါရောင်းဝယ်သုံးဆွဲမှုများပြားလာတဲ့အခြေအနေမှာရှိနေတာကြောင့်မွန်ပြည်သစ်ပါတီကလည်းဝီရစေရောင်းဝယ်သုံးဆွဲသူတွေကိုဖမ်းဆီးရေးယူမှုတားမြစ်လာတဲ့ပြည်내အစိုးရရဲ့လှုပ်ဆောင်ချက်အပေါ်မွန်ပြည်သူတွေကြားမှာဝေဖန်မှုတွေမြင့်တက်လာနေပါတယ်။မွန်ပြည်နယ်အတွင်းဝီရစေရောင်းဝယ်သုံးဆွဲမှုကိုအာဏာပိုင်တွေကလည်းရေးယူမှုအားနည်းနေတယ်လို့လည်းလူမှုဖွဲ့စည်းတွေကပြောပါတယ်။
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်မြောက်ဦးမြို့မှာရှိတဲ့ရဲတပ်ရင်းစခန်းကိုရခိုင်တပ်မတော် AA ဘက်ကဝင်ရောက်တိုက်ခိုက်ခဲ့ပြီးနှစ်ဖက်ထိခိုက်မှုတွေရှိခဲ့တယ်လို့ AA ဘက်ကနေစစ်တုံးပန်းတွေဖမ်းဆီးရရှိခဲ့ပါတယ်။ကရင်ပြည်နယ်ကြိုင်အင်းစိတ်ကြီးမြို့မှာတရခန်ခုနှစ်ဦးကိုတနက်နဲ့ပြစ်တက်ခဲ့တဲ့တပ်မတော်သား2ဦးကိုစစ်တရားရုံးမှာစစ်ဆေးအရေးယူသွားမှာဖြစ်ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။နေဆက်ဒီတာတိုင်းရင်သတင်းတော်တွေစူးစီးတင်ဆက်ထားတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာပါ။ VOA အစီအစဉ်တွေနဲ့ပတ်သက်ပြီးအကြံပြုလိုတဲ့ VOA ကိုတေးသချင်းကြောင်းလိုတဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာလိုက်ကတစင်ဆက်သွယ်လိုတဲ့ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်။ဖုန်းနဲ့ဆက်သွယ်မယ်ဆိုရင်တော့ဖုန်းနံပါတ်က1239238555ဖြစ်ပါတယ်ရှင်။အခုကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါရှင
်။အင်တာနက်မှာလျှော့ဝယ်ချက်လက်တွေကိုဖွင့်ချနေတဲ့ WikiLeaks website ထူထောင်သူ Julian Assange ကိုကွန်ပျူတာစနစ်တွေဖောက်ထွင်းမှုနဲ့ American ကတရားစွဲဆိုလိုက်ပါတယ်။ American ကာကွယ်ရေးဝန်ကြီးဌာနကကွန်ပျူတာစနစ်ကိုဖောက်ထွင်းပြီးလျှော့ဝယ်ချက်လက်တွေကိုခိုးယူရမှာ American စစ်တောက်လိုင်းဌာနကကြွန့်ကျင်သူ Chelsea Manning ကိုအကူအညီပေးခဲ့ကြောင်းလည်းတရားရေးဌာနရဲ့ဒီနေ့ထုတ်ပြန်ချက်ကဖော်ပြခဲ့တာပါ။လန်ဒန်မြို့ကအီကွေဒေါ်တန်ယုံမှာပြည်ရှာရဲတပ်ဖွဲ့ကအဆန်းကိုဖမ်းဆီးလိုက်ပြီးနိုင်ပိုင်းကြံမှာပဲအမေရိကန်တရားရေးဌာနရဲ့ထုတ်ပြန်ချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ဆူရနိုင်ငံကိုနှစ်ပေါင်း30ကြာအာဏာရှင်ဆန်ဆန်အုပ်ချုပ်ခဲ့တဲ့အပေါ်ဆန့်ကျင်ကန့်ကွက်မှုတွေလေးလနီးပါးကြာကြုံခဲ့ရပြီးနောက်သမ္မတအိုမာအယ်ဘာရှားကိုစစ်တပ်ကဖယ်ရှားလိုက်ပါတယ်။သမ္မတကိုလုံခြုံတဲ့နေရာတစ်ခုမှာထိန်းသိမ်းထားတဲ့အကြောင်းလဲကာဝေးဝန်ကြီးကဒီနေ့ရုပ်မြင်သံကြားကနေကြေညာရမှာပြောဆိုလိုက်တာပါ။နိုင်ငံတော်ရေးပေါ်ချင်းနေကြေညာလိုက်ပြီးတိုင်းပြည်ကိုနှစ်နှစ်ကြာအုပ်ချုပ်မဲ့ကောင်စီတရက်ကိုဖွဲ့စည်းလိုက်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာနှစ်ပေါင်း65နှစ်ကြာကျင်းသုံးလာခဲ့တဲ့ကိုဝင်ဖြစ်ချောက်ဝင်တားမြစ်တဲ့ဥပဒေကိုဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကပယ်ဖျက်လိုက်ပါတယ်။ဥပဒေဟာအမျိုးသမီးတွေကိုယ်ပိုင်ဆုံးဖြတ်ခွင့်ကိုကန့်သက်ရာရောက်တဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီတဲ့အကြောင်းတမိုင်းဝင်ဆုံးဖြတ်ချက်တရက်ကိုဒီနေ့ကျင်းပရမှာပြောဆိုလိုက်တာပါ။ဆုံးဖြတ်ချက်ကိုတော့ထောက်ခံမဲ9မဲကန့်ကွက်မဲ2မဲနဲ့အတည်ပြုလိုက်တာဖြစ်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းကိုအမေရိကန်သမ္မတဒေါ်နယ်ထရန့်အင်ပြီတော်မှာဒီနေ့လက်ခံတွေ့ဆုံရမှာကိုရီးယားကျွမ်းဆင်မှာနျူကလ িয়ার ကင်းစင်ရေးအထက်အာရုံဆိုင်ဆွေးနွေးမှာဖြစ်ပါတယ်။အမေရိကန်ထက်လက်တော်မှတ်ကိုရီကတ်နာကတော့သမ္မတထရန့်အနေနဲ့အခိုင်အမာတောင်းဆိုမှုတွေမရှိဘဲမြောက်ကိုရီးယားကိုအလျှော်ပေးလက်ရောရင်မှားလိမ့်မယ်လို့ VOA ကိုရီးယားဌာနကပြောဆိုထားတာဖြစ်ပါတယ်
။ဒီကနေ့ညပိုင်းထွက်တဲ့သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးခဲ့တာပါ။ ဒီညနေအစည်းအဝေးထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dan Crafton ဖြစ်ပါတယ်။ကြာတာပြီးနေ့ညပိုင်း VOE မြန်မာဘာသာအစည်းအဝေးကိုလိုင်းတူမီတာ19.2532နဲ့လိုင်းလက်မီတာ150-190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOE ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။နှစ်သစ်အခါသမီးရမှာ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.